Welcome to the Voice of America in Burmese.
မင်္ဂလာရှိတဲ့မနက်ခင်းဖြစ်ကြပါစေရှင်။အမေရိကန်ပြည်ထောင်စုဝါရှင်တန် DC ကနေ2016မေလ10ရက်တနင်္ဂနွေနေ့မနက်ခင်း VOA စီစဉ်တွေကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိလိုင်းဒိုမီတာ24 32နဲ့40တို့ကနေဓာတ်ရိုက်ထုတ်လွှင့်နေပါပြီရှင်။ဒီမနက်စီစဉ်မှုကတော့ကျွန်မနန္ဒာချမ်းပါရှင်။
မင်္ဂလာမနက်ခင်းပါခင်ဗျာကျွန်တော်ကတော့ဇော်ဝင်လိုက်ပါဒီမနက်မှာထူးခြားတဲ့သတင်းတွေကတော့အာဖဂန်နိုင်ငံတောင်ပိုင်းမှာဖြစ်သွားခဲ့တဲ့တိုက်ခိုက်မှုကြောင့် NATO တပ်ဖွဲ့ဝင်2ဦးသေဆုံးသွားပါတယ်စီးတဲ့နိုင်ငံအလက်ပိုးမှာပြစ်ခတ်ရဆိုင်သဘောတူညီချက်82နာရီတက်တန်းထပ်တိုးလိုက်ပါတယ်မြောက်ကိုရီးယားကောင်ဆောင်ကင်ဂျုံအွန်းကိုလက်ရှိရာထူးတဲ့ပူကြီးတဲ့ရာထူးတွေညီလာခံကပေးအပ်တော့မှာဖြစ်ပါတယ်ဒီလိုထူးခြားတဲ့သတင်းတွေကိုဒေါက်ခင်မျိုးသက်နဲ့တူတင်ပြပေးသွားမှာပါခင်ဗျာ
ဟုတ်ကဲ့ပါရှင်သတင်းတွေကြီးညာပြီးနားဆင်ရမယ့်ဆောင်းပါးတွေတမှာဆိုရင်တော့မကြခင်ကျင်းပတော့မယ့် American သမ္မတရွေးကောက်ပွဲမှာ America ရောက်မြန်မာတွေဘသူကိုမဲပေးကြမှာပါလဲ
ဒီနိုင်ငံကြီးဝန်ကြီး Claire Hillary Clinton ကိုကျွန်တော်တို့မဲပေးပါတယ်မဲလည်းပေးခဲ့ပြီးပါပြီ။ဘာကြောင့်လဲဆိုတော့ကျွန်တော်တို့ဒါကျွန်တော်တို့
မကြခင်မှာအပြည့်အစုံနားဆင်ကြရပါမယ်ရှင်ဒီအကြောင်းနဲ့အတူမြမသယံဇာတာနဲ့တိုင်းရင်းသားတွေအရေးကိုတုံ့သက်ထားတဲ့ဥအောင်ခင်ရဲ့မြမအရေးတုံ့သက်ချက်American Indian နဲ့စနေနေ့ညဓာတ်ရိုက်လေးလိုင်းအစီအစဉ်တွေကိုအခုမနက်မှနားဆင်ရဖို့ရှိပါတယ်ရှင်။ဒါတွေကိုလည်းမပေးခင်မှာအခုရင်ဆုံးတော့ထိတ်တဲရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုစုံဝင်းလိုက်နဲ့ဒေါက်ခင်မျိုးသက်ကကြေညာပေးပါမယ်ရှင
်။အာဖဂန်နစ္စတန်နိုင်ငံတောင်ပိုင်းမှာဒေသခံစစ်ဝတ်စုံတွေဝတ်ဆင်ထားသူတွေကစစ်အခြေစိုက်စခန်းကိုတင်းနှက်နဲ့ပြစ်ခတ်တိုက်ခိုက်ခဲ့တဲ့အတွက်သူတို့တပ်ဖွဲ့ဝင်တဲ့ဦးစနေနေ့ကတည်ဆုံသွားတယ်လို့ NATO ညွန်ပေါင်းအဖွဲ့ကပြောပါတယ်။အဲဒီတရသမားတွေကိုနိုင်ငံတကာတပ်ဖွဲ့တွေကပြန်လည်ပြစ်ခတ်ခဲ့တဲ့အတွက်တိုက်ခိုက်သူ2ဦးစလုံးတည်ဆုံသွားတယ်လို့ကာဘူးမြို့မှာရှိတဲ့ Resolute Support အဖွဲ့လို့ခေါ်တဲ့တိုက်ခိုက်ရေးအဖွဲ့မဟုတ်တဲ့နိုင်ငံတကာတပ်ဖွဲ့ကကြေညာချက်ထုတ်ပြန်ပြောကြားလိုက်ပါတယ်။ဒီတိုက်ခိုက်မှုနဲ့ပတ်သက်လို့အာဖဂန်နဲ့နိုင်ငံတကာညွန်ပေါင်းတပ်ဖွဲ့တွေဘက်ကစုံစမ်းစစ်ဆေးမှုတွေပြုလုပ်နေပေမဲ့အသေးစိတ်ကိုတော့ထုတ်ဖော်ပြောဆိုခြင်းမရှိသလိုတည်ဆုံသွားတဲ့တပ်ဖွဲ့ဝင်တွေဟာဘယ်နိုင်ငံသားတွေဖြစ်တယ်ဆိုတာကိုလည်းထုတ်ဖော်ပြောဆိုခြင်းမရှိပါဘူး။အင်အား13,000လောက်ရှိတဲ့အဲ့ဒီ NATO ရဲ့ဥဆောင်မှုအောက်မှာရှိတဲ့တိုက်ခိုက်ရေးအဖွဲ့မဟုတ်တဲ့အဖွဲ့ဝင်အများစုဟာအမေရိကန်တွေဖြစ်ပြီးသူတို့ဟာ ANDSF လို့ခေါ်တဲ့အာဖဂန်အမျိုးသားကာကွယ်ရေးနဲ့လူညုံရေးတပ်ဖွဲ့တွေကိုတင်နန်းပို့ချပေးနေကြတာဖြစ်ပါတယ်။ဒီတော့တွင်အာဖဂန်နိုင်ငံတောင်ပိုင်းကန်ဒဟာဒေသမှာအာဖဂန်စစ်သားတွေကိုတင်နန်းပေးနေတဲ့သူတို့တပ်ဖွဲ့ဝင်တို့စနေနေ့မနက်ပိုင်းကတတ်ခံလိုက်ရပြီးနောက်ထပ်တဦးလည်းထိခိုက်ဒဏ်ရာရသွားတယ်လို့ရူမေးနီးယားကာကွယ်ရေးဝန်ကြီးဌာနကပြောကြားလိုက်ပါတယ်။
စီးရီးယားနိုင်ငံမြောက်ပိုင်းကတိုက်ပွဲတွေဖြစ်နေတဲ့အလက်ပိုးမြို့မှာအပြစ်ခံရဲစဲကိုနောက်ထပ်82နာရီထပ်တိုးပေးလိုက်တာမို့ဒေသခံတွေအတွက်လှုပ်ရှားသွားလာရတာနည်းနည်းအဆင်ပြေလာစေပါတယ်။အပြစ်ခံရဲစဲရဒေသဆန်တော်ချင်းစနေနေ့တည်းဝင်တောက်ကြညတကောင်ကစတင်တက်ဝင်လာမို့အိုးရင်ရွှေပြောင်းရံမြတ်သူမိသားစုတွေအိမ်ပြန်လာသလိုကျောင်းတွေနဲ့ဈေးဆိုင်တွေပါပြန်ဖွင့်ခဲ့ပြီးလှုပ်ရှားသွားလာမှုတချို့ပြန်လုလာနိုင်တာပါ။အလက်ပိုးမြို့မှာရက်တော်ကြပြင်းထန်တဲ့တိုက်ပွဲတွေကြောင့်ခလင်းငယ်58ဦးပါဝင်အရသာ300လောက်တေဆုံးခဲ့ရတယ်လို့ Britain ခြေဆိုင် Syria လူခွင့်စောင့်ကြည့်ဖွဲ့ကပြောပါတယ်။အခုလိုအလက်ပိုးမြို့ကပြစ်ခတ်ရစေတက်တန်းတိုးလိုက်တာအတွက် American ပြည်ထောင်စုကကြိုးဆိုပါတယ်။ဒါပေမဲ့ဒီထက်ကောင်းတဲ့အဖြစ်ရအောင်ရှာဖို့အတွက်ဆက်ကြိုးစားနေတယ်လို့ဆိုပါတယ်။ Syria နိုင်ငံတလောအပြစ်ခတ်ရစေအပြည့်ဝလိုက်နာမယ်အချိန်ကိုစောင့်ပြီးရေးတွက်မနေရတဲ့အထိဆက်ပြီးလှုပ်သွားဖို့အတွက်ရည်မှန်းတယ်လို့American နိုင်ငံကြီးဌာနပြောခွင့်ရ John Kirby ကကြေညာချက်ထုတ်ပြန်ပြောဆိုပါတယ်။ဒါအပြစ်ခံရစဲတက်တန်းတိုးတာတေချာချောင်းရုရှားကာကွယ်ဝင်ကြီးကြေညာချက်ထုတ်ပြန်ပြီးတောက်ကြနေမှာကြေညာလိုက်တာပါ
။မြောက်ကိုရီးယားနိုင်ငံကတပိုင်းဝင်လက်ရှိအာဏာရပါတီရဲ့ညီလာခံဒုတိယနေ့ကိုစနေနေ့ကကျင်းပခဲ့ပြီးခေါင်းဆောင်ကင်ဂျုံဦးကိုပုံမိုကြီးမြတ်တဲ့ဝယ်ထုအသစ်တွေထပ်မံပေးအပ်လိမ့်မယ်လို့မျှော်လင့်ရပါတယ်။စနေနေ့ကျင်းပမယ့်ညီလာခံအစီအစဉ်တွေထဲမှာခေါင်းဆောင်ကင်ဂျုံဦးကိုသူ့အဖေနဲ့အဖိုးတို့ရဲ့ယာဒုနဲ့ညီမျှတဲ့အလုံသမားပါတီရဲ့အတွင်းရေးမှူးချုပ်ယာဒုကိုခန့်အပ်မဲ့အစီအစဉ်လဲပါဝင်ကြောင်းအစိုးရပိုင်း KCN နဲ့တင်းမှာဖော်ပြထားပါတယ်။ကင်ဂျုံအွန်းဟာလက်ရှိမှာပထမအတွင်းရေးမှူးယာဒုကိုရယူထားတာဖြစ်ပြီးအဆောင်အယောင်သဘောထားတက်ရောက်တဲ့အတွင်းရေးမှူးချုပ်ယာဒုကိုပေးအပ်တာကိုကြည့်ချင်းအဖြစ်ကင်ဂျုံအွန်းအနေနဲ့တိုင်းပြည်အာဏာကိုခိုင်မာစွာဆုပ်ကင်ထားတယ်ဆိုတာကဘာကိုထင်ရှားစွာပြသလိုက်တာလည်းဖြစ်ပါတယ်။ဒီတော့တွင်မြောက်ကိုရီးယားနိုင်ငံဟာမကြာတော့တဲ့အနာဂတ်ကာလအတွင်းနျူကလ িয়ার စမ်းသပ်မှုနောက်တစ်ခုပြုလုပ်မယ်အလားအလာရှိနေတယ်လို့အမေရိကန်အခြေစိုက်လေ့လာစောင့်ကြည့်ရေးအဖွဲ့ကပြောကြားလိုက်ပါတယ်။
ဝင်ငွေကွာဟမှုကြီးမားနေတာအခုခေတ်မှာတွေ့ရတဲ့ပြဿနာတွေထဲကတစ်ခုဖြစ်ပြီးဒီပြဿနာကိုအစိုးရတွေကပိုးပြီးအလေးထားထုတ်ဖော်ပြောဆိုဖို့လိုအပ်နေပြီလို့ပနမားလိဝယ်စာရွက်စာတမ်းတွေအချက်လက်တွေကိုဖော်ထုတ်ခဲ့တဲ့အမည်မဖော်လိုတဲ့သတင်းရင်းမြစ်ကပြောပါတယ်အချက်လက်တွေကိုလူသိရှင်းကြားထုတ်မပြောခင်ရဲ့အတော်ကြားကတည်းကဇီတာချူလန်ဆိုင်တာ ဂျာမနီသတင်းစာနဲ့ ICIJ နိုင်ငံတကာစုံစမ်းဖော်ထုတ်ရေးသတင်းသမားများအဖွဲ့ကဒီသတင်းအရင်းမြစ်ကစာလုံးရေ1800ပါကြီးညာချက်တစောင်းပေးပို့ပြီးလျှို့ဝှက်အချက်အလက်တွေကိုဘာကြောင့်သူတို့ဖောက်ထုတ်ရတယ်ဆိုတာကိုရှင်းပြပါတယ်။ဘန်တွင်ငွေကြေးဆိုင်ရာစီမံစည်းကမ်းထိန်းချုပ်နေသူတွေနဲ့အခွန်အခဆိုင်ရာအာဏာပိုင်တွေဟာကင်တွယ်နိုင်မှုမရှိဘဲသူတို့ရဲ့ဆုံးဖြတ်ချက်တွေဟာအလဲလက်တန်းဝင်ငွေရှိသူတွေနဲ့ဝင်ငွေနဲ့လူဒန်းစားတွေအတွက်ဥတီရမယ်အစားချမ်းသာကျွမ်းဝသူတွေအတွက်ပဲဖြစ်နေတယ်လို့យေတာထားတာပါ။အခုဒီတော့ဒီသတင်းအရင်းမြစ်ဟာဘယ်သူလဲဆိုတာထုတ်မပြောသေးပေမဲ့အခုကြေညာချက်ဟာပနမားလျှို့ဝှက်စားရစားတော့နေဖြန့်ဝေခဲ့သူစီကပေးပို့လာတာတေချာကြောင်းဒီဂျာမနီသတင်းစာကပြောပါတယ်။ဧပြီလဆန်းလုံးကပနမားပေပါစ်လို့ခေါ်တဲ့အကြီးကျယ်ဆုံးသတင်းဖောက်ချမှုတစ်ခုဖြစ်တဲ့ပြည်ပကုမ္ပဏီတွေပနမားမှာလျှို့ဝှက်ဗန်ဆင်းတွေလာဖွင့်ထားတာနဲ့ပတ်သက်ပြီးအချက်အလက်တွေပေါ်ထွက်လာတာပါ။ဒါဟာပနမားမှာရှိတဲ့ Mossack Fonseca ဥပဒေအကျိုးဆောင်အဖွဲ့ရုံးကစားရစားတော့7တန်းခွဲဖြစ်ပြီးဒီကုမ္ပဏီကချမ်းသာကျွေးဝတဲ့လူတချို့ရဲ့ပိုင်ဆိုင်မှုတွေကိုလျှို့ဝှက်ထားဖို့အခွန်ရှောင်ဖို့နဲ့စီးပွားရေးတန်ခတ်မှုတွေကိုရှောင်ရှားနိုင်ဖို့ပြည်ပဗန်ဆင်းဖွင့်ပေးပြီးအကူအညီပေးနေတာကိုပြနေပါတယ
်။ UAB ကတည်းကမနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနေ့6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 935လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6785နဲ့ဒုတိယနိုင်ယူဝတ်မှာလိုင်းလက်မီတာ190 kHz 1509တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ဒီအမေရိကန်တန်ကသတင်းတွေကိုဆက်လက်ကြီးညာပေးနေပါတယ်ခင်ဗျာ။ပါကစ္စတန်နိုင်ငံဟာတာလီဘန်တောင်းကျမ်းသူတွေပေါ်အစောပိုင်းကထင်ထားတာတဲ့ပုံမှုဩဇာတက်ရောက်မှုရှိပြီးအများမြင်ကွင်းမှာဂရုပြုပြောဆိုနေတာနဲ့ဆန့်ကျင်ပြီးအာဖဂန်အစိုးရနဲ့ညီညာရေးဆွေးနွေးမှုတွေပြုလုပ်အောင်ခေါ်ဆောင်လာလို့တဲ့ဆန္ဒမရှိဘူးလို့အာဖဂန်အရာရှိတွေကဆွဆွဲပြောကြားလိုက်ပါတယ်။အာဖဂန်နဲ့ပတ်သက်လို့ပါကစ္စတန်ရဲ့ policy ဟာလုံးဝပြစ်ပယ်ထားတယ်ဆိုပေမဲ့တကယ်တော့ပြစ်ပယ်ထားတယ်ဆိုတာမဟုတ်မှန်ကြောင်းအမည်မဖော်လို့တဲ့သမရအရှရဖ်ဂန်နီရဲ့အနိကအကြံပေးတူက VOA ကိုပြောပါတယ်စစ်ဖြစ်နေတဲ့အာဖဂန်နိုင်ငံအတွင်းပြိုင်ဘက်အိန္ဒိယရဲ့ဩဇာလွှမ်းမိုးမှုကြီးထွားလာနေတာကိုတံပြန်နိုင်ဖို့အတွက်ပါကစ္စတန်စစ်တပ်ကတာလီဘန်တောင်းကျမ်းသူတွေနဲ့ဟခါနီစစ်သွေးကြောအဖွဲ့တို့ကိုတိတိကျကျအကူအညီပေးနေတယ်လို့အာဖဂန်နိုင်ငံကအစောပိုင်းကတည်းကတန်တရားရှိနေကြတာဖြစ်ပါတယ်။ပါကစ္စတန်စစ်တပ်အကြီးအကဲဗိုလ်ချုပ်ကြီးရာဟီရှာရီဖ်အပေါ်ယုံကြည်မှုပိုရှိခဲ့ပေမဲ့သူဟာလည်းပေးထားတဲ့ကတိတွေကိုဖျက်ပြီးအာဖဂန်နိုင်ငံအပေါ်လက်ပြားနေတယ်လို့ယုံကြည်ရကြောင်းသမရဂါနီရဲ့အကြံပေးက VOA ကိုပြောပါတယ်
။ကနေဒါနိုင်ငံအယ်ဘာတာဒေသမှာလောင်ကျွမ်းနေတဲ့ကြီးမားတဲ့တောင်မီးကြောင်တိမ့်နဲ့ချီတဲ့ဒေသခံတွေကိုဘေးလွတ်ရအတင်းရွှေ့ပြောင်းခိုင်းနေရပါတယ်အခုချိန်ထိအချိန်တော်ကြောင်မီးမငိမ့်တက်နိုင်သေးပဲမီးဟာကုတဲ့နှစ်ဆလောက်ပိုကြီးလာနိုင်ခြေရှိတယ်လို့တာဝန်ခံအရာရှိတွေကပြောပါတယ်တောင်မီးဟာဒေသတစ်လျှောက်မှာထိမ့်လို့မရနိုင်သေးပဲဆက်ပြီးလောင်ကျွမ်းနေတာမို့အခုတက်နှစ်ဆပိုပြီးကြီးမားလာနိုင်တာလို့အယ်ဘာတာပြည်နယ်စိုက်ပျိုးရေးနယ်တက်တော်ဌာနကဒေသတောင်မီးကာကွယ်အကြီးအကဲမန်နေဂျာချက်မော်ရီဆန်ကပြောပါတယ်အချိန်နေဟာထိမ့်မရနိုင်သေးပဲလာမယ့်နှစ်ရက်လောက်မှာအရှိမျောက်ဖက်ကိုတောင်မီးပြန့်သွားမယ်လို့ခန့်မှန်းရကြောင်တောက်ကြံနေကပြောတာပါတောင်မီးဟာတက်တော့ဟိုက်တက်တသိန်းလောက်ကိုဝါးမြူသွားပြီဖြစ်ပြီးအနားမှာရှိတဲ့ Fort McMurray ရပ်ကွက်ကနေအိမ်ပေါင်း 2,000 လောက်ပါမိရဲကိုပါသွားပြီဖြစ်ပါတယ်အယ်ဘာတာကရေနံရှိရာတဲမီဒေတာမှာလောင်းတဲ့တောမီဟာစူးစားပြီးနှိမ့်တက်နေတဲ့ဂျာကဆက်ပြီးလောင်းနေတာမို့မိုးကောင်းကောင်းရွာမှပဲရက်တော့မယ့်အနေထားရှိတယ်လို့လည်းမော်ရီဆန်ကပြောပါတယ်ဘေးလွရာရွှေ့ပြောင်းပေးထားတဲ့ဒေတာခံတွေအဲ့ဒီမီးလောင်ရာအန်တီအချီးတဲ့နေရာကိုသူတို့ပစ္စည်းတွေပြန်လာမယူကြစေဖို့အတွက်ရဲတွေကစောင့်နေရပါတယ်
တူရကီနိုင်ငံကအထင်ကြီးတဲ့နေတော့တူဦးကိုတောက်ကြနေက9နှစ်ကျော်ထောင်ဒဏ်မချမှတ်ခေနိုင်ပိုင်းအလိုမှာပဲသူ့ကိုတိုက်ခိုက်ခဲ့မှုနဲ့ဆက်နွယ်သူနောက်ထပ်နှစ်ဦးကိုအာဏာပိုင်တွေကဖမ်းဆီးထိန်းသိမ်းလိုက်ပါတယ်အတိုက်ခံချွမ်ဟရီရဲ့သတင်းစာရဲ့အက်ဒီတာချုပ်ကန်ဒန်ဒါကိုတင်းနဲ့နဲ့ပြစ်ခတ်ခဲ့သူရဲ့တငယ်ချင်း2ဦးကိုစုံစမ်းစစ်ဆေးမေးမြန်းဖို့အတွက်အာဏာပိုင်တွေကစနေနေ့မှာဖမ်းဆီးထိန်းသိမ်းလိုက်တာဖြစ်ပါတယ်ဒန်ဒါကိုစီရင်ချက်ချဖို့နိုင်ရီအနေနဲ့လိုမှာပဲတနတ်သမားတွေကတစ္ဆာပေါလိုအဟေဘီတရားရုံးပြင်ပမှာတင်းနဲ့နဲ့ပြစ်ခတ်ခဲ့တာဖြစ်ပါတယ်အဲ့ဒီပြစ်ခတ်မှုမှာဘေးမတိရမခါပဲလွတ်မြောက်သွားခဲ့တဲ့ကန်ဒန်ဒါကိုတော့အာနာပိုင်နီကထောင်ဒဏ်9နှစ်နဲ့ဆယ်လတကပိတ်စီရင်ချက်ချလိုက်ပြီးကွန်ချူရီရဲ့သတင်းစာရဲ့အန်ကာရာဘူရိုတာဝန်ခံအာဒမ်ဂူးကိုတော့ထောင်ဒဏ်9နှစ်ပြစ်ဒဏ်စီရင်လိုက်ပါတယ်သူတို့နှစ်ဦးကိုနိုင်ငံတော်လျှို့ဝှက်ချက်ပေါက်ကြားမှုနဲ့စီရင်ချက်ချလိုက်တာဖြစ်ပြီးအစိုးရကိုဖြုတ်ချဖို့ကြံစီမှုအပါအဝင်သူတို့ပေါ်တင်ထားတဲ့တခြားပြစ်မှုတွေကိုတော့တရားသေးလွတ်ပေးလိုက်ပါတယ်သူတို့နှစ်ဦးစလုံးဟာတူရကီအစိုးရကစီးရီးယားကိုလက်နက်တွေကိုတရားမဝင်တင်ပို့မှုအကြောင်းရေးသားခဲ့မှုအတွေ့သူတို့ပေါ်ဆွဲချက်တင်ခံခဲ့ကြရတာဖြစ်ပါတယ်
အီဂျစ်နိုင်ငံမှာဖြုတ်ချခံခဲ့တဲ့အစ္စလမ်ဝါဒီသမရဟာမိုဟာမက်မော်ဆီနဲ့ကာတာပင်လယ်ကွေ့နိုင်ငံကိုလျှို့ဝှက်သတင်းအချက်အလက်တွေပေးတယ်လို့ဆွဆွဲခံရတဲ့ဒါဇင်လောက်ရှိတဲ့တရားခဏ်တွေက6ယောက်ကိုအီဂျစ်တရားရုံးတစ်ခုကတည်တံ့ချမှတ်လိုက်ပါတယ်။ဒါပေမဲ့မစ္စတာမော်ဆီရဲ့အမှုအတွက်ဆုံးဖြတ်ရမယ့်ချက်ကိုတော့ရွှေ့ဆိုင်းခဲ့ပါတယ်။အဖွဲ့ဝင်3ဦးပါတဲ့တရားသူကြီးအဖွဲ့ကမစ္စတာမော်ဆီရဲ့အမှုအတွက်ဂျွန်လ18ရက်နေ့ကိုရွှေ့ဆိုင်းလိုက်တာပါ။တရားခွင်ဗီဒီယိုထဲမှာတော့မစ္စတာမော်ဆီရောသူ့နဲ့အမှုတွဲတစ်ခုတည်းရင်ဆိုင်နေရသူအများအပြားပါ။ပြုံပြုံရှင်ရှင်နဲ့ရေရေမောမောပြောဆိုနေတာကိုတွေ့ရပါတယ်။တည်တံ့ချမှတ်ခံရသူ6ဦးထဲက3ယောက်ဟာအီဂျစ်နိုင်ငံထဲမှာမရှိဘဲမျက်ကွယ်အမှုစီရင်ခဲ့တာဖြစ်ပါတယ်။သူတို့ရဲ့ပြစ်ဒဏ်ဟာမျက်ကွယ်မှာချခဲ့တာဖြစ်တဲ့အတွက်အလိုလိုပြက်ပြက်နိုင်ပါတယ်။မျက်ကွယ်အမှုစီရင်တာခံရသူတဦးကတော့သူ့ကိုဆွဆွဲမှုဟာခိုင်မာမှုမရှိတဲ့အတွက်ဒီပြစ်ဒဏ်အတွက်စိတ်သိမ့်မပူဘူးလို့ပြောပါတယ
်။ထိတ်တဲရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုစောဝင်းလိုက်နဲ့ဒေါက်ခင်မျိုးသက်ကကြေညာပေးခဲ့တာဖြစ်ပါတယ်ရှင်။မကြခင်မှာဒီတိုင်းရင်းသားတွေတယံစာတချိန်စာတင့်နေတာကိုပြက်ပြက်အောင်လုပ်တဲ့နီးလန်းနဲ့ပတ်သက်ပြီးတော့မကြသေးခင်ကဒီရခိုင်ရေနံစောင့်ကြည့်ရေးအဖွဲ့ကဘလို့အကြံပြုထားတယ်လဲဆိုတာကိုနားဆင်ရဖို့ရှိပါတယ်။အခုတော့သတင်းဆောင်မတွေကိုအရင်ထုတ်လွှင့်ပေးပါမယ်ရှင်။နိုဝင်ဘာလမှာကျင်းပဖို့ရှိတဲ့အမေရိကန်သမ္မတရွေးကောက်ပွဲမှာအမေရိကန်ရောက်မြန်မာတွေဘသူကိုမဲပေးကြမှာပါလဲ။မြန်မာနိုင်ငံအတွက်ဘသူကပိုကောင်းမယ်လို့ယူဆကြပါတယ်လဲဆိုတာကိုကိုစုံဝင်းလိုက်ကစူးစီးတင်ပြထားပါတယ်ရှင်။
အမေရိကန်သမ္မတကိုယ်စားလှယ်လောင်ပါတီတွင်ရွေးချယ်မှုတွေပြည့်စုံသလောက်ဖြစ်လာပြီးရီပပလီကန်ပါတီဘက်ကဘီလီယနာတထည်ကြီးဒေါ်နယ်ထရမ့်နဲ့ဒီမိုကရက်ပါတီဘက်ကနိုင်ငံခြားရေးဝန်ကြီးဟောင်ဟီလာရီကလင်တန်တို့ရှင်ပြိုင်ကြရမှာဖြစ်ပါတယ်။ဒီမိုကရက်ပါတီတွင်ကိုယ်စားလှယ်လောင်ရွေးချယ်မှုတွေမှာနိုင်ငံခြားရေးဝန်ကြီးဟောင်ဟီလာရီကလင်တန်နဲ့ဗမွန်ပြည်နယ်အထက်လွှတ်တော်အမတ်ဘာနီဆန်ဒါစ်တို့နှုတ်ဦးအကြမှာဘသူအနိုင်ရမယ်ဆိုတဲ့တိကျပြတ်သားတဲ့အဖြေထွက်မလာသေးပေမဲ့လက်ရှိအနေအထားအရဟီလာရီကလင်တန်အသာစီးရနေတဲ့အတွက်Hillary Clinton နဲ့ Donald Trump တို့နှစ်ဦးရှင်ပြန်ရမယ်ဆိုတော့အခိုင်အမာပြောဆိုမှုတွေထွက်ပေါ်နေတာပါ။ကိုကျော်သက်ဟာအမေရိကန်နိုင်ငံအင်ဒီယားနာပြည်နယ်ဖိုဝင်းမြို့မှာနေထိုင်နေတဲ့မြန်မာဒီမိုကရေစီအရေးတက်ကြွလှုပ်ရှားသူတဦးဖြစ်ပါတယ်။သူက Hillary Clinton ဟာ NLD ပါတီအကြီးအကဲတော်ဆန်းစုကြည်နဲ့ယင်းနေတဲ့ပုဂ္ဂိုလ်တဦးဖြစ်တယ်လို့မြန်မာအရေးကိုစိတ်ဝင်စားသိရှိထားသူဖြစ်တဲ့အတွက်သူမကိုမဲပေးမယ်လို့ပြောပါတယ
်။ဒီနိုင်ငံသားရေးဝန်ကြီး Hillary Clinton ကိုကျွန်တော်တို့မဲပေးပါတယ်။မဲလည်းပေးခဲ့ပြီးပါပြီ။အကြောင်းလဲဆိုတော့ကျွန်တော်တို့ဒါကျွန်တော်တို့ခလာရီကလင်နန်ဆိုတာကျွန်တော်တို့နိုင်ငံရဲ့ဟလာနော်အခုဒေါ်ဆတ်စုချင်းနဲ့ဒါအများကြီးရင်းနေတယ်ပြီးရင်ဗမာပြည်ကိုလည်းအဝင်ထွက်ရှိတယ်ပြီးရင်သူကဗမာပြည်ရဲ့အရေးကိစ္စတွေကိုလည်းအများကြီးစိတ်ဝင်စားတယ်တခါဗမာပြည်မှာဟလာအခုနဥပမာပေါ့ဗျာနော်အခုချိန်မှာတရုတ်ကနေပြီးတော့ဟလာကျွန်တော်တို့ရှေ့ကဆေးရနာရှင်တွေကနေပြီးတော့ဟလာဆက်ဆံပြီးတော့နော်တိတိပုံလောက်ထားတယ်ဟလာဒီစီးပွားရေးတွေဒါတွေအားလုံးကသူတို့အမြင်ထားပြီးသားပါကျွန်တော်တို့အတိအကကတော့ဗမာပြည်မှာကျွန်တော်တို့ခံစားနေရတဲ့ဗမာပြည်သူတွေအတိအကခံစားနေရတာကဟာတရုတ်နိုင်ငံရဲ့เนาะကျွန်တော်ဟိုစီးပွားရေးရကြီးကြော်မှုတွေဒါတွေကိုသူတို့ပြန်ပြီးတော့ရှင်းတိုင်းတိကျရှင်းတယ်နိုင်လိမ့်မယ်။နေ့ရကတော့ကျွန်တော်တို့နိုင်ငံမှာရှိနေတဲ့ဒီဟိုလူ့အဖွဲ့အစည်းမှာဆင်းရဲနွမ်းမမှုပေါ့နော်။ဒါဒီလိုကိစ္စမျိုးတွေကိုအမေရိကန်နိုင်ငံကထဲထဲဝင်လာပြီးတော့ကူညီနိုင်မယ်။เนาะဟို NGO ပုံစံမျိုးနဲ့တော့လည်းကောင်းအဲဆိုတော့လည်းနိုင်ငံရေးရတာလိုက်ခလာနော်ဝင်ပြီးတော့ဒီဟိုကူညီတဲ့အားမျိုးခလာတခါစီးပွားရေးရတော့လည်းကောင်းဒါတွေအများကြီးလုပ်ပေးနိုင်လို့ကျွန်တော်မြင်ပါတယ်
။ညချစီပြည်နယ်မှာအခြေဆိုင်နေထိုင်နေတဲ့မြန်မာဒီမိုကရေစီအရေးတက်ကြွလှုပ်ရှားသူနောက်တူဦးဖြစ်တဲ့ကိုရင်အေးကလည်းအမေရိကန်ရောက်မြန်မာနိုင်ငံသားတွေဟာအမေရိကန်ရွေးကောက်ပွဲမှာမဲပေးကြတဲ့အခါမြန်မာပြည်အရေးကိုထက်သွင်းစဉ်းစားပြီးမဲပေးကြလေရှိတဲ့အတွက်သူ့အနေနဲ့လည်းမြန်မာပြည်သူတွေအတွက်အကျိုးရှိနိုင်တဲ့ Hillary Clinton ကိုပဲမဲပေးမယ်လို့ပြောပါတယ်။
ကျွန်တော်တို့ဒီအမေရိကန်ကိုရောက်လာကြတဲ့အင်အားစုတွေကျွန်တော်ဗမာပြည်အင်အားစုတွေအနေနဲ့ကတော့ဒီအမေရိကန်သမ္မတကိုရွေးချယ်ကြတဲ့အခါမှာကိုတိုင်းပြည်ရဲ့အနေအထားကိုကြည့်ပြီးတော့ကျွန်တော်တို့အဓိကဒါရွေးကြတာပေါ့နော်။နောက်ပြီးတော့မှကိုယ့်ရဲ့အသင်ခြေအနေနောက်တစ်ချက်ပေါ့။ဗမာဥသာပြည်ကတော့ကိုတိုင်းပြည်ခြေအနေဥသာပြည်လေ။ကျွန်တော်တို့ဒီတစ်ချိန်လုံးကျွန်တော် Republican Party အနေနဲ့ကဒီဆေးအုပ်စုကိုအပြားတွေပြင်းပြင်းထန်ထန်ပေးခဲ့ပြီးတော့အချက်တွေ့စေခဲ့တယ်။အဲဒီမှာနောက်ဆုံး2009မှာ Mr. Obama တက်လာခဲ့တယ်။ဒီဒီမိုကရက်ကနေသမ္မတအနေနဲ့တက်လာခဲ့တဲ့အချိန်မှာစပြီးတော့သူတို့ policy တွေပြောင်းသွားတယ်ဗျ။သူတို့အနေနဲ့ဒီစီလုံး pressure ပေးလာဒီ sales စုပေါ်မှာ pressure ပေးလာတဲ့ပုံစံကနေပြီးတော့ပုံစံရပြီးတော့ဒီလိုဆောင်နေပုံစံမှုနဲ့တွားမယ်ဆိုပြီးတော့ဘောမာ change ဆိုတဲ့ policy အကြောင်းလဲမှာကျွန်တော်တို့တိုင်းပြည်လည်းပါလာခဲ့တာဒါကြောင့်မလို့လဲဒီ policy အကြောင်းလဲပေါ်မှာတော့သူကိုယ်တိုင်းသူတို့ဒီလိုက်ပြီးတော့ဒီ change ကိုရွှေ့ပြောင်းကစားခဲ့တာပေါ့နော်ဒါကြောင့်မလို့2012ဂျာပြည်ရုပ်ကဘဝင်ခဲ့တယ်2015မှာတနင်္ဂနွေလုံးတိုင်းနာအနိုင်ရခဲ့တယ်ဆိုတော့ဒီလမ်းကြောင်းကဒီမိုကရက် policy နဲ့တွားနေလမ်းကြောင်းကိုကျွန်တော်မြင်တယ်လေဒါကြောင့်မလို့ကျွန်တော်ဆက်လက်ပြီးတော့ဒီဒီမိုကရက်လမ်းကြောင်းကိုကျွန်တော်ဆက်ပြီးထောက်ခံပေးသားမှာတော့ဒီလမ်းကြောင်းကအခုလိုရွှေ့နေတဲ့အရွေးကိုမြင်နေရပြီကျွန်တော်တို့ကိုတိုင်ကြည့်တော့ဒါကြောင့် ဒီမိုကရက်ကကိုယ်စားလှယ်ပေါင်းဖြစ်တဲ့ဟယ်လာရီကလင်တန်ကျွန်တော်ကမဲပေးမယ်
။နိုဝင်ဘာလမှာကျင်းပမယ့်အထူးရွေးကောက်ပွဲမှာဟယ်လာရီကလင်တန်နဲ့ဒေါ်နယ်ထရမ့်တို့နှစ်ဦးရှင်ပြန်ရမှာဖြစ်တဲ့အတွက်လက်ရှိကောက်ယူထားတဲ့လူမှုစစ်တမ်းတွေအရဟယ်လာရီကလင်တန်ကအနည်းငယ်အသာစီးရနေပေမဲ့လည်းနိုင်မယ်ဆိုတာတော့ယတိပြပြောလို့မရနိုင်သေးပါဘူး။ဒါကြောင့်လဲဒေါ်နယ်ထရမ့်သာအနိုင်ရခဲ့ရင်မြန်မာနိုင်ငံနဲ့ဆက်ဆက်လို့ဘယ်လိုပုံစံမျိုးဖြစ်လာနိုင်တယ်လဲလို့မေးကြည့်တဲ့အခါဖုန်ဝင်းမျိုးကကိုကျော်တက်ကအခုလိုတုံ့တက်ပါတယ်
။ထရမ့်ကအဓိကဟောနော်သူ့ရဲ့ဥတီချက်ကသူအခုဆိုရင်ဒီမှာပြောနေတာရှိပါတယ်ဟလားဒီဖုန်ဝင်းပြင်ကိုအခုနကျွန်တော်တို့ဒီအင်မီဂရန့်တွေဟလားဟိုပေါ့နော်နည်းနည်းနှိကုတ်မယ်ဆိုတဲ့အမြင်တဲ့ကိုအတူကိုသူကတရုတ်တဲ့ဒီကမ္ဘာပေါ်မှာစီးပွားရေးလမ်းကြောင်းမှုတွေကိုသူမကြိုက်တာတွေကိုသူပြောနေတာတွေရှိပါတယ်။ဆိုတဲ့အခါကျတော့ကျွန်တော်တို့ပမာပြည်မှာဟာတရုတ်နိုင်ငံကလာပြီးတော့အခုလိုစီးပွားရေးတွေကိုနော်လော်ဝကြီးအုပ်ဟာအခုနောက်အနိုင်ကျင့်ဒီလိုမျိုးဟာတစ်ဖက်သက်စာချုပ်တွေနဲ့လှုပ်လှုပ်ထားတဲ့ဟာတွေအပေါ်မှာသူလည်းအမြင်ရှိမှာပါ။အဲဒီအခါကျတော့ပမာပြည်ပေါ်တော့သူလည်းအိုင်ဆိုက်နေတယ်လို့ထင်ပါတယ
်။လက်ရှိအချိန်မှာတော့တမရကိုယ်စားလှယ်လောင်းပါတီတွင်ရွေးချယ်မှုတွေဆက်လက်ကျင်းပနေဆဲဖြစ်တာကြောင့်ဒီမိုကရက်ပါတီကိုယ်စားလှယ်လောင်းနှစ်ဦးဖြစ်ကြတဲ့ Hillary Clinton နဲ့ Bernie Sanders တို့နှစ်ဦးဟာဆက်လက်ရှင်ပြိုင်နေကြဆဲဖြစ်ပါတယ်။ Republican Party ဘက်ကတော့ Donald Trump တဦးသာပါတီကိုယ်စားပြုတမရကိုယ်စားလှယ်လောင်းအဖြစ်ကျန်တော့တဲ့အတွက်သူတို့ပါတီတွင်ရွေးချယ်မှုတွေကိုဆက်လက်ပြုလုပ်ဆရာမလို့တော့ပဲဇူလိုင်လမှာကျင်းပမယ့်နိုင်ငံလုံးဆိုင်ရာပါတီညီလာခံမှာ Donald Trump ကိုပါတီရဲ့ကိုယ်စားလှယ်လောင်းအဖြစ်တရားဝင်ရွေးချယ်ကြဖို့ပဲကြံမာတော့တယ်ခင်ဗျာ။
ကိုယ်စုံဝင်လိုက်ပြပြခဲ့တာဖြစ်ပါလေရှင်နောက်ပိုင်းမှာလည်းတက်မတော်ကိုအစိုးရတက်လို့ခေါ်ပေါ်သုံးဆွဲမှုပေါ်တော်ဒရှင်တွေရဲ့အမြင်တွေနဲ့ပတ်သက်ပြီးဆွေးနွေးထားတဲ့စနေညတိုက်ရိုက်လေးလိုက်အစီအစဉ်ကိုပြန်လည်ထုတ်လွှင့်ပေးဖို့ရှိပါလေရှင်အခုတော့လာမယ့်အင်္ဂါညမှာဆွေးနွေးမယ့်အကြောင်းအရာကိုနားဆင်ကြည့်အောင်ပါ
သောရရှိမြတ်ခင်ဗျာစကိုင်းတိုင်းလေဗရောင်းတောင်ကျင်းဒီစီမံကိန်းအပေါ်ဒေသခံတွေရဲ့အဆန့်ကျင်မှုတွေနဲ့အတူတင်းမာမှုတွေတကြော့ပြန်ကြီးထွားလာနေတဲ့အတွက်လွှတ်တော်မှာတင်းပြဖြေရှင်းဖို့ကြိုးပမ်းလာကြတဲ့အထိဖြစ်ပါတယ်တချိန်ကအာဏာပိုင်တွေအပြင်းထန်နှိမ်နင်းတာခံခဲ့ရတဲ့အတိုင်းအောင်စီမံကိန်းအပေါ်ဆန့်ကျင်ကန့်ကွက်မှုတွေအခုထိအဆုံးမသတ်နိုင်ပဲဖြစ်နေရတာဟာဘာကြောင့်များပါလဲဒီပြဿနာနဲ့ပတ်သက်လို့လွှတ်တော်ကအကောင်းဆုံးအဖြေရှာနိုင်လိမ့်မယ်လို့ရောသောရရှင်တို့ယူဆကြပါသလားဆိုတာကိုအင်္ဂါနေ့ညတိုက်ရိုက်လေးလံအစီအစဉ်မှာဆွေးနွေးကြမှာဖြစ်ပါတယ်။ပါဝင်ဆွေးနွေးလို့တဲ့သောရရှင်နေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-239-382-999 ကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားလို့ရပါတယ်။တိုက်ရိုက်လေးလံဆွေးနွေးတဲ့အချိန်မှာ VOA ကတယ်လီဖုန်းနဲ့ခေါ်ယူဆက်သွယ်မှာဖြစ်ပါတယ်။ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်းအီးမေးလ်နဲ့ဖြစ်ဖြစ်အသံဖိုင်နဲ့ဖြစ်ဖြစ် VOA ရဲ့ email လိပ်စာ burmese@voanews.com ကိုကြိုတင်ပေးဖို့ထားနိုင်ပါတယ်။တိုက်ရိုက်လေးလိုက်အစီအစဉ်ကကြိုဆိုပါတယ်ခင်ဗျာ
။တော်ရရှင်တွေအနေနဲ့အင်္ဂါနေ့ည9:00စီစဉ်မတိုင်းမီကြိုတင်ဆက်သွယ်ပြီးတော့ပါဝင်ဆွေးနွေးမင်းမြတ်လာကြဖို့ထပ်မံဖိတ်ခေါ်ပါတယ်ရှင်။အခုပတ်စင်ကဏ္ဍတွေကိုဇက်တိုက်ထုတ်လွှင့်ပေးပါမယ်ရှင်။အရင်ဆုံးတော့ဦးအောင်ခင်ရဲ့မြမရေးသုံးသက်ချက်အစီအစဉ်ကိုနားဆင်ကြရမှာပါ။ဒီစီစဉ်မှာတိုင်းရင်းသားတွေတယံစာတကျင်းစာတင့်နေတာကိုပြက်ပြဲအောင်လှုပ်တဲ့နီလန်းနဲ့ပတ်သက်ပြီးတော့ရခိုင်ရေနံစောင့်ကြည့်ရေးအဖွဲ့ကမကြသေးခင်ကသူတေသနာစာတမ်းထုတ်ဝေထားပါတယ်ဒီအကြောင်းကိုဦးအောင်ခင်ကသုံးသပ်ပြီးကိုကျော်ကျော်သိန်းနဲ့အတူတင်ဆက်ထားပါတယ်ရှင်
တဘောဝတင်ရဇာတပေါ်များတဲ့မြန်မာပြည်မှာနိုင်ငံသူနိုင်ငံသားတွေစီးရင်နွမ်းပါနေတာကိုတရားစတာကျင်းစာတင့်တယ်လို့ပြောလို့ရှိပါတယ်။တရားစတာအကျိုးကိုပြည်내နဲ့တိုင်းတွေမခံစားရတာဟာကျင်းစာတင့်တယ်လို့ဖြစ်နေတယ်လို့ American Wild Watch Call ရခိုင်ရင်းနှံစောင့်ကြည့်ရေးအဖွဲ့ကဆိုပါတယ်။ဖွဲ့စည်းပုံအခြေခံဥပဒေပုံမှန်38ခုပြင်နိုင်မှသာမျှတစွာတရားစတာခွဲဝေရေးအကောင့်တွေဖော်နိုင်လိမ့်မယ်လို့ February 2 Breaking the Curse ကျင်းစာပြည့်ပြည့်ရေးစာရမ်းမှာဖော်ပြထားပါတယ်။အခြေခံဥပဒေပုံမှန်38ပုတ်ကွဲကမှာနိုင်ငံတော်ရှိမြေအားလုံးမြေပေါ်မြေအောက်ရေပေါ်ရေအောက်နဲ့လေတုအတွင်းရှိတရားစတာပစ္စည်းအားလုံးဤပင်ရင်းပိုင်ရှင်ဟာနိုင်ငံတော်ဖြစ်တယ်လို့ဆိုပါတယ်ပုတ်ကွဲကမှာတော့နိုင်ငံပိုင်တရားစတာပစ္စည်းများအားစီးပွားရေးအင်အားစုများကထုတ်ယူသုံးစွဲခြင်းကိုကုကဲကြီးကြပ်နိုင်ရန်လိုအပ်သည့်ဥပဒေကိုနိုင်ငံတော်ကပြတ်တမ်းရမည်လို့ပေါ်ပြပါတယ်ဒေါ်အောင်ဆန်းစုကြည်ကတော့တရားစတာကိုသိအလေးမထားပဲနိုင်ငံသူနိုင်ငံသားရဲ့စွမ်းအားကိုအဓိကထားတယ်လို့ဧပြီလ18ရက်နေ့ကပြောပါတယ်ဒါပေမဲ့လောလောဆယ်အာရုံစိုက်နေတာကတော့အခုမျိုးဆက်ရောအနာဂတ်မျိုးဆက်ပါတရားစတာအကျိုးခံစားနိုင်ရေးပဲဖြစ်ပါတယ်
ရခိုင်ပြည်နယ်ကထွက်တဲ့ဒဏ်ငွေတရုတ်ပြည်ကိုတင်ဖို့ရောင်းချနေလို့နှစ်စဉ်ဒေါ်လာတန်တထောင်ကျော်နေပြည်တော်ကရပြီမဲ့ရခိုင်ပြည်ဟာအကျိုးမခံစားရပဲဒုတိယအဆင်ရဲဆုံးဒေသဖြစ်နေပါတယ်။ဒါကြောင့်တိုင်းနယ်ပြည်နယ်တွေရဲ့တည်ရန်ဇာတပိုင်ဆိုင်မှုကိုအခြေခံဥပဒေပုံမှ39ကမှာဖော်ပြဖို့လိုအပ်နေတယ်လို့ရခိုင်ရင်းနှံစောင့်ကြည့်ရေးအဖွဲ့ကဆိုပါတယ်။တည်ရန်ဇာတကိုစီမံကြီးကြပ်နိုင်တဲ့ဥပဒေကိုတိုင်းနယ်ပြည်နယ်ကပြဋ္ဌာန်းနိုင်ဖို့အတွက်ပုံမှန်39ခကိုပြင်ဆင်ရမယ်လို့ဆိုပါတယ်။တန်းငွေရောင်းစားတဲ့ဗဟုအစိုးရမူဝါဒကိုလုံးဝဆန့်ကျင်ပါတယ်။တည်ရန်ဇာတကိစ္စဆုံးဖြတ်ချက်ချရမှာဘယ်သူပါဝင်ဆွေးနွေးမှာလဲဆိုတာအရေးကြီးတယ်လို့ဆိုပါတယ်။သက်ဆိုင်ရာအောက်ခြေအဖွဲ့အစည်းတွေကိုလုတ်ပိုင်ခွင့်ပေးဖို့စရမ်းမှာတင်ပြထားပါတယ်
။တိုင်းရင်းသားကိုယ်ပိုင်ပြဋ္ဌာန်းခွင့်ရရှိနိုင်ဖို့အတွက်လက်နက်ကင်တိုက်ပွဲဝင်လာကြတာဖြစ်ပြီးမဲ့ဘူတန်ရွှေအစိုးရလက်ထက်မှာတရားစတာလဝကြီးအုံမှုကိုမကြည်နပ်လို့လက်နဲ့ခံရတာတွေရှိလာပါလေ။အစိုးရတက်ကြီးစိုးတဲ့နေရာမှာတရားစတာထုတ်ယူမှုတိုးပွားလာတာဟာဒေသခံတွေအဖို့ကြင်စာတင့်တယ်လို့ဖြစ်နေပါလေ။ဒါကြောင့်တရားစတာကြင်စာကိုပြစ်ပြအောင်လုပ်ပြီးနောင်လာမယ့်မျိုးဆက်တစ်တီအတွက်ဘယ်လိုထိန်းသိမ်းရမယ်ဆိုတာကိုတင်ပြထားပါလေ။အင်ဒိုနီးရှားနဲ့ပါပွာနယူဂီနီမှာပြည်ပကပြည်ရှင်းတဲ့နီလန်းတွေကိုလိလာတင်ပြထားတာတွေ့ရပါတယ်။တောင်အမေရိကနိုင်ငံတွေမှာဆင်ဟာဇာတာနဲ့ပတ်သက်ပြီးလူမှုစံတာကောက်ယူပွဲကျင်းပပြီးတိုင်းရင်းသားအခွင့်အရေးကာကွယ်တဲ့ဥပဒေပြဋ္ဌာန်းလာရပုံကိုလည်းဥပမာပေးထားပါတယ်
။တည်ရန်ဇာတာဝင်ငွေကိုဗဟုအစိုးရလဝကြီးအုပ်အမျက်ထုတ်နေတာဟာတိုင်းပြည်အတွက်မကောင်းတဲ့လက္ခဏာဖြစ်ပါတယ်။အစိုးရအသုံးစရိတ်မှာတည်ရန်ဇာတာကရတဲ့ဝင်ငွေများလေလေကျင်းစာတင့်ကျင်းကြာရှည်လေးဖြစ်ပါတယ်။ဒါကြောင့်အစိုးရအသုံးစရိတ်မှာတယံဇာတဝင်ငွေဘယ်လောက်ပါဝင်သင့်တယ်လို့သတ်မှတ်နိုင်ရင်တော့ပြည်내တွေကိုတယံဇာတကျင်းစာကကာကွယ်နိုင်လိမ့်မယ်လို့ဆိုပါတယ်။တယံဇာတဝင်ငွေကိုရေရှည်အသုံးပြုနိုင်အောင်စီစဉ်တဲ့တိုင်းပြည်တွေထဲမှာနော်ဝေနဲ့တီမောလစ်နိုင်ငံတွေဟာအအောင်မြင်ဆုံးဖြစ်တယ်လို့ဆိုပါတယ်။တီမောလစ်အစိုးရဟာရေနံတန်းငွေဝင်ငွေ30ရာခိုင်နှုန်းကိုသာတုံးပြီး90ရာခိုင်နှုန်းကိုရေနံရံပုံငွေနဲ့ထည့်သွင်းပါတယ်။အနာဂတ်အတွက်ရည်ရွယ်တဲ့ရေနံရံပုံငွေဟာအတိုးရတာကြောင့်ပွားများနေတယ်လို့ဆိုပါတယ်
။ကိုပိုင်အုပ်ချုပ်ရေးနဲ့ဒေသသွင်းတရားစတစီမံခန့်ခွဲရေးဟာတိုင်းရင်းသားလက်နက်ကင်တို့ရဲ့တောင်းဆိုချက်ဖြစ်ပါတယ်။တရားစတပိုင်ဆိုင်မှုဟာညီညာရေးဆွေးနွေးပွဲမှာချက်လှက်လို့ရတဲ့ကိစ္စမဟုတ်ပါဘူး။ဒါကြောင့်တိုင်းနယ်ပြည်နယ်တွေမြေနဲ့တရားစတပိုင်ခွင့်ရအောင်အခြေခံဥပဒေပုံမှန်39ကိုပြင်းစင်ရေးဆွဲဖို့လိုပါတယ်။ဒါကြောင့်အဖွဲ့အစည်းတွေအနေနဲ့ကလည်းနိုင်ငံရေးဆွေးနွေးပွဲမလုပ်မီတရားစတာဆိုင်ရာမူဝါဒတွေရှိနေဖို့လိုပါတယ်။ရေရှည်မူဝါဒသာမဟုတ်ပဲပြည်내ရဲ့လက်တလုံးအကျိုးစီးပွားကိုကာကွယ်ဖို့အတွက်ပါကြိုးပမ်းရပါလိမ့်မယ်။ပြည်내မှာတရားစတာထုတ်ယူနေတာဟာငြိမ်းချမ်းရေးဖြစ်စဉ်ကိုအဟန့်တားဖြစ်စေပါတယ်တဲ့။ဒါကြောင့်အပြစ်အခက်ရက်စဲယုံတယ်မကပဲတရားစတာထုတ်ယူမှုပါရက်စဲရပါလိမ့်မယ်။နိုင်ငံရေးသဘောတူချက်ရယူပြီးဥပဒေသစ်တွေပြဋ္ဌာန်းပြည့်တဲ့အထိအဖို့တံတရားစတာထုတ်ယူမှုကိုရက်ဆိုင်နိုင်ရင်ပြိပက္ခတ်တွေယုံနေလာလိမ့်မယ်လို့ရခိုင်ရင်းနှံစောင့်ကြည့်ရေးအဖွဲ့ကဆိုပါတယ်။တရားစတာအလုံးကိုဘိုးအစိုးရချုပ်ကင်ပြီးဖက်ဒရယ်အကြောင်းပြောလို့မရပါဘူး။အမေရိကန်မှာပြည်တော်စုပိုင်ပြည်내ပိုင်နဲ့ပုဂ္ဂလိကပိုင်ဆိုပြီးမြေပိုင်ဆိုင်မှု၃မျိုးရှိပါတယ်။တိုင်းပြည်ရဲ့30ရာခိုင်နှုန်းကသာအမေရိကန်ပြည်ထောင်စုဗဟိုအစိုးရကပိုင်ဆိုင်ကြောင်းတင်ပြလိုက်ရပါတယ်ခင်ဗျာ
။ဦးအောင်ခင်စီစဉ်ပြီးကိုကျော်ကျော်သိန်းနဲ့အတူတင်ဆက်ထားတဲ့မြမရေသုံးသက်ချက်အစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်။အခုဆက်ပြီးတနင်္ဂနွေမနက်တိုင်းတင်ဆက်နေကြ American Style Indian 3အင်္ဂလိပ်သင်ကန်းစာအရှိကိုထုတ်လွှင့်ပေးပါမယ်ရှင်။ဒေါ်လာလတန်းကတင်ဆက်ထားတာဖြစ်ပါတယ်ရှင်။
ဒီ3ဘာ English American Style ကန္တာမှာထားတယ်လို့ဒီပေးရတဲ့ put ကိုချိခန်တဲ့ idiom အသုံးတွေကိုတင်ပြပေးမှာမို့ပထမဦးဆုံ
း put one's foot down
ကိုတင်ပြပေးမှာဖြစ်ပါတယ်စာလုံးပေါင်းက put put ကထားတာချထားတာ one apostrophe s one's ကဒီဦးတယောက်ရဲ့ foot foot ကခြေတော် dow and down ကအောက်ဆိုတော့စကားတစ်ခုနဲ့တိုက်ရိုက်ဒီပေးကတော့လူတူးတယောက်ကသူ့ရဲ့ခြေထောက်ကိုအောက်ကိုဆောက်ချလိုက်တာပေါ့ဒီလိုမျိုးအပြုမူမျိုးလုပ်တာတွေ့ရင်တခုခုနဲ့ပတ်သက်လို့ဖြစ်နေတာတွေ့နေတာရ ရင်ဆိုင်နေရတာမသိတော့ဘူးလို့ယူဆလို့ဆက်မဖြစ်သင့်ဘူးရတန်းကရက်ဖို့ပြောတာနဲ့တူတယ်လို့ဆိုရမှာပါ EDM ဆိုတဲ့တော့ဝိုက်ဒေဘေကလည်းလာတူပါပဲကိစ္စတခုခုမှာမဖြစ်တင်တာကိုဟန်တာတာတနည်းအမိတ်ထုတ်ထားတာမျိုးတားမြစ်ထားတာမျိုးအပြတ်သတိပေးထားတာမျိုးကိုဒီ EDM နဲ့ရင်းနှွှဲသုံးတာဖြစ်ပါတယ်ဒီအသုံးနဲ့ပတ်သက်လို့ George ကိုပေးတဲ့ဥမာကိုလေ့လာကြည့်ကြရအောင်ပ
ါ John was always late for work So his boss put his foot down and gave him a serious warning.
John nga alu ko amye be nauk ja de li. Da chaung tu sia tama ga pya pya da da be yat tan ga yat phu le nit de tri myo pe lite de lu le be ya ba de. George ku pe de u ma ko nauk ta khaw le la chi cha ya aw ba.
John was always late for work. So his boss put his foot down and gave him a serious warning.
ခုစလေတင်ပြပြီမှာကတော့
put someone in his place
ဖြစ်ပါတယ်စာလုံးပေါင်းက PUT put ကထားလိုက်တာ SOMEONE someone ကဒီဦးတယောက်ရဲ့ HIS his ကအဲ့ဒီသူရဲ့ PLACE place ကနေရာဆိုတော့စကုထုံရဲ့ဓာတ်ရိုက်ထေးပဲကတော့လူတူဦးကိုသူ့နေရာရောက်အောင်ထားလိုက်တာပေါ့ဒီအသုံးရဲ့ idiom အဓိပ္ပာယ်ကလည်းတိတ်မကွာထားပါဘူးကိုကိုတယောက်ယောက်ကစောကားရရောက်စီတဲ့စိတ်တူစီမဲ့စကားမျိုးလာပြောတယ်အပြုမှုမျိုးဆက်ဆံလာတယ်ဆိုရင်ကိုကခမ်းမနေပဲတန်ရတန်ရဖြစ်ဖို့သူ့နေရာနဲ့သူနေတတ်ဖို့ပြန်ပြောတာကိုနေရာကိုတိတတ်ဖို့ပြောလိုက်တာဖြစ်ပါလေကျမတို့ဒီမှာဘန်စကားမှာတော့ရရဆဆတန်ရတန်ရဘောလို့ပြောတာနဲ့တူတယ်လို့ဆိုနိုင်ပါတယ်ဒီသုံးနဲ့ပတ်သက်လို့ George ကိုပြတဲ့ဥမာကိုလေ့လာကြည့်ကြရအောင်ပ
ါ The new trainee is trying to boss others around. He needs to be put in his place.
Eri alut tin tik ga le. Tu mya rwe ko lai pho cha bu chou sa ni de. Tu niya ne tu ne dat aw lut pho lu ni bi lo de bi ya ba le. U ma ko naw ta khaw le la chi cha ya aw ma.
The new trainee is trying to boss others around. He needs to be put in his place.
Ku naw song tin pya pi ma ga ro.
Put the squeeze on.
Phit ba de. စာလုံးပေါင်းက PUT put ကထားတာ THE the SQUEE ZE squeeze ကညစ်တာ ON on ကအပေါ်ဆိုတော့စကားတစ်ခုနဲ့ဓာတ်ရိုက်အသေးပဲကတော့ညစ်ဖို့လုပ်တာပေါ့ဒီအသုံးရဲ့ idiom အသေးပဲကလည်းရှင်းပါတယ်လူတူဦးကိုတစ်ခုခုလောက်ရလေးအောင်ဖိအားပေးတာဖြစ်ပါတယ်အတင်းမဖြစ်မနေလှုပ်ခိုင်းတာမျိုးလာပြီးလဲပြီးညှိနေတယ်ဆိုတဲ့ကျမတို့မြန်မာစကားနဲ့တူတယ်လို့ဆိုရမှာပါဒီသုံးနှစ်ပတ်သက်လို့ George ကိုပြီးတဲ့ဥမာကိုလေ့လာကြည့်ကြရအောင်ပါ
Tom did not want to work overtime but his boss put the squeeze on him
Tom ကအချိန်ဖို့လို့မဆင်ခြင်မှုလေဒါပေမဲ့သူဆရာသမားကအတင်းမဖြစ်မနေဆင်ခိုင်းတယ်လို့ဒီပေရပါတယ် George ကိုပြီးတဲ့ဥမာကိုနောက်တစ်ခါလေ့လာကြည့်ကြရအောင်ပ
ါ Tom did not want to work overtime But his boss put the squeeze on him.
Didrimba put go chekan bi tinpya kere idiom atou nwi ga ro
put your foot down put someone in his place put the squeeze on.
Do picha ba de. Naw didrimba ku lo chei myo ma le naw tha idiom atou nwi go sele tinpya pye u ma mu saw myo na sin ja ba shin.
တန်စီစဉ်တင်ဆက်တဲ့ American Style Indian 3 English သင်ခန်းစာအရှေ့ကိုလေ့လာခဲ့ကြရတာဖြစ်ပါတယ်ရှင်။တနင်္ဂနွေနေ့မနက်ခင်းအစီအစဉ်တွေကို Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်။မကြခင်မှာတော့စနေနေ့ညကထုတ်လွှင့်ခဲ့တဲ့တိုက်ရိုက်လေးလိုင်းအစီအစဉ်နဲ့အတူအမေများနေ့ American ကရောက်မြန်မာတွေဘလို့များဆင်နွှဲကြတယ်လဲဆိုတာကိုနားဆင်ရဖို့ရှိပါတယ်ရှင်။သောတာရှင်များရှင် VOA ကအခုလိုထုတ်လွှင့်နေတဲ့ Radio အစီအစဉ်တွေအပါအဝင်ရုပ်မြင်သံကြားအစီအစဉ်တွေကို VOA Internet ဆာမျက်နှာဖြစ်တဲ့ burmese.voanews.com မှာပြန်လည်နားဆင်ကြည့်ရှုနိုင်ပါတယ်ရှင်။
VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့ လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာပါရှင်တော်ရရှင်တို့အခုနားဆင်နေကြရတာက VOA မြန်မာပိုင်းစီစဉ်ရဲ့မေလ၈ရက်တနင်္ဂနွေနေ့မနက်ခင်းထုတ်လွှင့်ချက်တွေပဲဖြစ်ပါရရှင်အခုဆက်ပြီး9နာရီထိလိုင်းနိုမီတာ24 32နဲ့40ပြင်လိုင်းလက်မီတာ190တို့ကနေဆက်ပြီးတော့ထုတ်လွှင့်ပေးသွားမယ်စီစဉ်တွေထဲမှာဆိုရင်တော့ဒီကနေ့ကြားရောက်တဲ့အမေများနေ့ကိုအမေရိကရောက်မြန်မာတွေဘလို့ဆင်နွှဲကြပါသလဲတခါတက်မတော်ကိုအစိုးရတက်လို့ခေါ်ဝေါ်သုံးဆွဲမှုနဲ့ပတ်သက်ပြီးတော်ရရှင်တွေရဲ့အမြင်ဘလို့ရှိပါသလဲ
အစိုးရတက်လက်ထက်မှာဒါမျိုးတွေတုံးလာတဲ့ခါကျတော့သူကလည်းတတိထားပြီးတော့တုံ့ပြန်တဲ့သဘောပေါ့နော်ကျွန်တော်ကတော့အဲ့ဒါလေးသွားမြင်တယ်ဟိုစကလုံးတ
ုံးဒါနဲ့ပတ်သက်ပြီးဆွေးနွေးထားကြတဲ့စနေနေ့ညဓာတ်ရိုက်လေးလိုင်းအစီအစဉ်ကိုပြန်လည်ထုတ်လွှင့်ပေးဖို့ရှိပါရဲ့ရှင်နောက်ပိုင်းမှာလည်းနောက်ဆုံးရနိုင်ငံတကာသတင်းတွေကိုပြောပြအောင်ပါပါအခုပြောသွားခဲ့တဲ့အစီအစဉ်တွေကမှဒီကနေ့ကြားရောက်တဲ့အမေများနေ့ကိုကြည့်အောင်ပါရှင်မြန်မာနိုင်ငံမှာဖေဖော်ဝါရီလ14ရက်နေ့ကိုအမေများနေ့ဆိုပြီးတော့သတ်မှတ်ထားပေမဲ့အမေရိကန်ပြည်ထောင်စုမှာတော့မေလဒုတိယတနင်္ဂနွေနေ့ကိုအမေများနေ့အဖြစ်သတ်မှတ်ထားပါတယ်အမေရိကန်ရောက်မြန်မာမိသားစုတွေကြားမှာလဲဒီကနေ့မှာကြားရောက်တဲ့အမေများနေ့ကိုဆင်နွှဲကြပါတယ်။ကိုညံဝင်းအောင်ကစူးစီးတင်ပြထားပါတယ်ရှင်
။အမေရိကန်ပြည်ထောင်စုမှာတော့အမေရိကန်ပြည်တွင်းစစ်မှာဒဏ်ရာရတဲ့နှစ်ဖက်စလုံးကတပ်သားတွေကိုသူနာပြုအဖြစ်စစ်မြေပြင်မှာကူညီခဲ့တဲ့ Miss Anne Jarvis ကမိခင်ရဲ့ပေးဆပ်မှုကိုဂုဏ်ပြုဖို့1905ခုနှစ်ကစလို့အမေများနေ့သတ်မှတ်ပေးရေးကိုလှုံ့ဆော်လာခဲ့ပါတယ်။ပထမဦးဆုံးအမေများနေ့အထိမ်းအမှတ်ပွဲကိုတော့1908ခုနှစ်West Virginia က Saint Andrew Methodist ဘုရားကျောင်းမှာ Anne Jarvis ကဦးဆောင်ကျင်းပခဲ့ပါတယ်။အစောပိုင်းမှာတော့ American Congress ကမေများနေ့ကိုအတိအမှတ်မပြုခဲ့ပေမဲ့1914ခုနှစ်သမ္မတ Woodrow Wilson လက်ထက်မှာမိခင်တွေကိုဂုဏ်ပြုတဲ့အနေနဲ့မေလရဲ့ဒုတိယအပတ်တနင်္ဂနွေနေ့ကိုအမေများနေ့အဖြစ်တရားဝင်သတ်မှတ်ပေးခဲ့ပါတယ်။ American အနောက်ဖက်ခြမ်း San Francisco မြို့မှာနေထိုင်တဲ့မိခင်တူဦးဖြစ်သူစာရေးဆရာမညူမီကျော်ကတော့အမေများနေ့မှာသူမိခင်နဲ့ပတ်သက်လို့အမှန်ရစရာတွေကိုပြောလာပါတယ်
။ကျမအမေရဆိုလို့ရှိရင်ကျမဆရာဝန်တယောက်ဖြစ်အောင်ရောဒီအမေရိကမှာဆက်ပြီးတော့ရုံးကန်ရတဲ့အခါမှာအရင်နေလည်းအများကြီးပေးတယ်ပေါ့နော်။နောက်ဆိုင်ရတဲ့အခါမှာလည်းဆိုင်ဆရာမတယောက်ဖြစ်အောင်အများကြီးအင်အားပေးခဲ့တာလေ။သူ့အင်အားကြောင့်မို့လဲကျမဆက်ပြီးတော့ရက်တီလို့ရတာပေါ့နော်။ဟိုဘလောက်ခက်ခဲပဲတွေ့တွေ့ပေါ့။အဲ့ဒါတပိုင်းပေါ့။နောက်ကိုကိုတိုင်းမိခင်ဖြစ်တဲ့အခါကျတော့လေကိုကလေးကိုတော့အကောင်းဆုံးဖြစ်အောင်ပေါ့။ကိုတက်နိုင်တဲ့အကောင်းဆုံးဖြစ်အောင်ပေါ့။သူဆိုလို့ရှိရင်မြမရင်ကျင်းမှုပေါ့ကိုလာတဲ့ origin ပေါ့ကိုဘယ်ကလာတယ်ဆိုရင်ဥစားမမေ့ရပေါ့ဟိုအဲ့ဒါတော့တတ်နိုင်ဆုံးတိုက်တွန်းတယ်ပေါ့ဘာနာသူတို့ចောင်းมาဆိုလို့ရှိရင်လည်းနှစ်တိုင်း Mother's Day ဆိုပြီးတော့ဒီကလေးတပုံနဲ့အမေကနေကလေးကိုကပ်ပေးရတဲ့အဲ့ဟာလေးတွေလာပေးတယ်သူကတော့
အစိုးရမိမိဝင်းဖေကလည်းသူ့မိခင်ရဲ့မြစ်တာတွေကိုအခုအချိန်ထိတန်ဖိုးထားနေရသေးပါလို့ဆိုပါတယ်
မမေရဲ့အခုလက်ရှိနေတာပေါ့နော်ဒီဝင်းဖေဆိုပြီးတော့တိုင်းတာတေးတစ်ခုချီရအောင်လို့မမေကသူရဲ့မြစ်တာရောသူရဲ့စူးစမ်းမှုတွေရောသူရဲ့ပင်မန်းဖို့တွေเนาะအမေကသူ့ကိုသူတော်မှထိခိုက်ခံပြီးတော့သမီးကိုလိုက်ဆောက်ရှောက်တယ်ပေါ့ဆိုတော့ပြောရရင်တော့ဒါလည်းမဆုံးဘူးလေအဓိကတော့မြစ်တာပေါ့အမေမိမရဲ့မြစ်တာနဲ့ဒါတမီဖြစ်ချင်တဲ့ဟာပေါ်မှာလိုက်ပြီးတော့ကာကွယ်ပေးရဲထောက်ခံပေးရဲဆောက်ရှောက်ပေးရဲအဲ့လိုမျိုးတွေပေါ့နော်ဆိုတော့အခုတစ်ခါသမီးပေါ်မှာသူကသူ့ရဲ့ပူပန်တော့သူ့ရဲ့မြစ်တာစင်နာရီကအခုတည်းရော့မတော်ဘူးပေါ့နော်သူမွေးတော့အတိုင်းလိုပဲသူမြင်နေတော့မှတော့အခုချိန်ပေါ့
မေရီလန်းပြည်နယ်မှာနေထိုင်တဲ့မမ်မီမီကတော့နိုင်ငံရဲ့ခြားရောက်နေပေမဲ့အခုချိန်ထိသူ့မိခင်အတွက်ဂုဏ်ယူနေသူတူဖြစ်ပါတယ
်အခုလက်ရှိအချိန်ထိပေါ့နော်ကျမအမေရာကျမဘေးနားမှာရှိရတဲ့ကျတော့ကျမအရင်အားရှိပါတယ်အထူးသဖြင့်ဒီလိုအမေကိုပြုစုရှောက်ရှားခွင့်ရတဲ့အတွက်လည်းကိုကိုကိုဂုဏ်ယူမိပါတယ်နော်မမေရာကျမရဲ့ငယ်ဘဝတစ်ဆောင်လုံးပေါ့နော်ဘေးကနေမမမမရက်တီးပြီးလမ်းကြောင်းမမအကုန်လုံးရှိရနေလမ်းကြဥဆောင်ခဲ့ပါကျမကိုယ်တိုင်မိခင်ဖြစ်လာတဲ့အချိန်မှာအမှန်တမ်းပြောရင်ကျမမမေ့ခြေပြားတော့မမှီပါဘူးကျမလည်းကျမစူးစမ်းလာတယ်ကျမမမေ့ရဲ့ခြေပြားကိုမှီအောင်ပေါ့နော
်အမေရိကန်ပြည်ထောင်စုမှာတော့အမေများနေ့မှာသားသမီးတွေကပန်းစည်းပို့စကတ်အပောင်းဝင်ကိုယ်တိုင်လှုပ်လက်ဆောင်ပစ္စည်းတွေပေးတာညစာစားပွဲအတူစားသုံးရင်းမိခင်တွေကိုဂုဏ်ပြုတာတွေ့ရပါတယ်ခင်ဗျာ
ကိုညံဝင်းအောင်ပြောပြခဲ့တာဖြစ်ပါတယ်ရှင်အခုစနေနေ့ညဓာတ်ရိုက်လေးလိုင်းအစီအစဉ်ပြန်လည်ထုတ်လွှင့်ပေးဖို့အချိန်ရောက်ပါပြီရှင်။တက်မတော်ကိုအစိုးရတက်လို့ခေါ်ဝေါ်သုံးဆွဲမှုနဲ့ပတ်သက်ပြီးတော့ထုတ်လို့သူကိုရနိုင်တဲ့အတူကိုကြော့ကြော့သိန်းကအစီအစဉ်တင်ဆက်ထားပါရရှင်။
မင်္ဂလာပါခင်ဗျာစနေညတရက်လီလန်အစီအစဉ်ကနေကြိုဆိုပါရစေပြီးခဲ့တဲ့အေဘီလာ29ရက်နေ့ည8နာရီ MRTV 4သတင်းမှာတမတော်ကိုအစိုးရတပ်ရခိုင်လက်နက်ကိုင် AA အဖွဲ့ကိုရခိုင်တပ်မတော်ဆိုပြီးတော့သတင်းထုတ်လွှင့်သွားပါတယ်အဲ့ဒီအပေါ်မှာမေလ3ရက်နေ့ရောက်တဲ့အခါကျတော့တမတော်သတင်းမှန်ပြန်ကြားရေးအဖွဲ့ကဒါကိုပြင်းထန်စွာကန့်ကွက်ရှုတ်ချကြောင်းဆိုပြီးတော့သဘောထားထုတ်ပြန်ပါတယ်ဆိုတော့ကျွန်တော်တို့ဒီကနေ့ညဆွေးနွေးမယ့်အကြောင်းအရာကတမတော်ကိုအစိုးရတပ်လို့ခေါ်ဖို့သုံးဆွဲတာမှားသလားအဲ့လိုသုံးဆွဲတာကြောင့်တမတော်သတင်းမှန်ပြန်ကြားရေးအဖွဲ့ကထုတ်ပြန်တယ်လို့တမတော်ရဲ့ပုံကြီးနဲ့ဂုံတိတ်ခါကိုများစွာထိခိုက်စေတယ်ဆိုတဲ့အချက်ကိုရောကျွန်တော်တို့သောတာရှင်တွေကသဘောတူသလားဒါကိုအဓိကဆွေးနွေးဖို့ဖြစ်ပါတယ်ပေးနိုင်ဆွေးနွေးပေးဖို့ဖိတ်ခေါ်ထားသူနှုတ်ဦးကမြန်မာနိုင်ငံသတင်းမီဒီယာကောင်စီကဦးမြင့်ကျော်နောက်တူကတော့ကျွန်တော်တို့နိုင်ငံရေးနဲ့စီးပွားရေးလှိလာသူဦးစည်ရသူတို့ဖြစ်ပါတယ်ဆိုတော့ပေးနိုင်ဆွေးနွေးသူနှုတ်ရဲ့သဘောထားကိုအရင်ဆုံးကြားကြရအောင်ပါဦးမြင့်ကျော်ခင်ဗျာ MRTV 4ကဒီလိုမျိုးဟလာတမတော်ကိုအစိုးရတက်ဆိုပြီးတော့သုံးဆွဲထုတ်လွှင့်တာတမတော်သတင်းမှပြန်ကြားရေးအဖွဲ့ရဲ့ထုတ်ပြန်ချက်အတိုင်းဆိုရင်ဖြင့်သတင်းမီဒီယာကျုံ့ဝတ်ကိုလိုက်နာစောင့်ထိန်မှုမရှိဘူးဆိုတာကိုဦးမြင့်ကျော်သဘောတူပါလားခင်ဗျာ
ကျွန်တော်မြင်မှာတော့လေဟိုစိုးရတက်ဆိုတဲ့ဟာကဟိုလကောမင်း HC မဟုတ်ဘူးအရက်သားတွေကြားထဲမှာသုံးကြတဲ့ကားပေါ့ဟိုတို့တော့တစ်ဖက်မှာတော့ရခိုင်အဲဒီဘုရားရခိုင်တမတော်လို့ဆိုတာပြောတော့ဆိုတော့ဒါမှမဟုတ်တော့ဒီမှာတော့တုံးတဲ့ဘုရားတော့အဲ့တော့တမတော်ကဟိုအဲ့ဒီဘုရားဆက်ပြီးတော့ဘုရားကျွန်တော်နေဘုရားကဒီနေ့မှာဘာလို့ဒီခါဒီမှာဒီရခိုင်ဆိုနေအချင်းကြီးရောနည်းနည်းဟိုနည်းကိုခလေးဘူအမ်ဘယ်အမ်ဘူလေးအများဆုံးတွေဟာတဲ့သုံးနိုင်ရရှိတယ်ပေါ့။ရောဒီကိစ္စမှာတော့ရခိုင်တန်းရောအစ်ကြီးဘူရောရခိုင်တန်းရောလို့ပုံစံဒီဘက်ကိုဟိုသူ့အတက်လို့သုံးတာတော့နည်းနည်းတော့ဘယ်လန့်မှချတော့ဖြစ်တယ်။တို့တော့ချင်းဝတ်ကိုတမင်းချိုးပေါက်ပေးဆိုတဲ့ဟာမျိုးရှင်တော့ကျွန်တော်တော့အဲ့လိုမမြင်ဘူးပေါ့
။ဟုတ်ကဲ့ဒီမှာကိစ္စနှစ်ခုလို့ကျွန်တော်မြင်တယ်။တစ်ခုကရခိုင်တက်ကိုကြတော့ရခိုင်လက်နက်ကင်တက်ကိုကြတော့တက်မတော်လို့တုံနေရခိုင်တက်မတော်အေးအေးလို့တုံနေဒီဘက်ကကြတော့အစိုးရတက်လို့တကယ်လို့ဒါအစိုးရတက်မတော်အစိုးရတက်မဟုတ်ဘဲနဲ့အစိုးရတက်မတော်ဆိုရင်ကောတက်ဖက်ကဒီလိုပဲတုံပြမယ်လို့ကိုမျိုးကျော်ယူဆသလ
ားအစိုးရတက်မတော်ဆိုရင်တော့အမှန်တော့ဒီကိစ္စဟိုအရင်အစိုးရလက်ထက်တည်းတုံးပြရတာတို့တော့ပုံကိစ္စမြင်ရတယ်လောက်ကြည့်တော့အားမကောင်းကြပါဘူးလေအဲ့ဒီအချိန်ကဟိုအများတုံးနေကြတာပဲအရင်ကတည်းကကျွန်တော်တို့ကျန်တဲ့မှာဒီတုံးတုံးကဒီတော့နောက်တုံးတဲ့ချိန်မှာဟိုမိုးလို့တုံးတာတော့အရင်ကစစ်လို့တုံးတာအဲ့လိုမျိုးတွေကြောင့်တော့မဟုတ်ဘူးထင်တယ်ဒါကလို့ဆိုဟိုနားလေတွေတုံးတယ်လို့နေနဲ့တုံးတာတို့တော့ဒါပေမဲ့ခုနှစ်ပိုင်းမှာတော့ဟိုစက်ကစက်မရောဘက်ကပေါ့ကျွန်တော်စက်ကတော့စက်မရောဘက်ကဟိုသူ့အရင်အခေါ်ပေါ်ဒီပေါ်မှာဟိုအချိန်မကန်ဖြစ်တယ်သူပုဂ္ဂလိကမီဒီယာလည်းအများကြီးဖြစ်လာတယ်ဟိုအားကောင်းလာတယ်အဲ့ချိန်မှာဟိုတရားဝင်အခေါ်ကိုပဲသုံးမှာကြဲဟာမျိုးကိုဖိအားပေးလာတယ်တစ်ဖက်ကဘူဂျက်စီကိုတော့မှပဲဟိုသူ့အင်အားဘလောက်မှမရှိနေတဲ့ဘူဂျက်ကမော်စပ်ကျဲအဲ့မျိုးမခေါ်ဘူးတဲ့ဟာမျိုးလည်းတကယ်တည်းကဟိုတချို့တော့ဟို AR ကိုဘာလို့မှပြောတာတွေရှိတယ်ဟိုသူတို့သတင်းစာရှင်းလင်းပွဲမှာပြောတာရှိတယ်အဲ့ဒါတော့ဒီနှစ်ပိုင်းမှာပို့ပြီးတော့ဟိုသုံးတက်ကမီဒီယာတွေအားကောင်းလာကျွန်တော်သူတို့ဟို sensitive ဖြစ်လာတယ်လို့ကျွန်တော်ထင်တယ်တို့တော့တကယ်မှာတော့ဟိုစိုးရတက်လို့တုံးတဲ့ဟာကတော့ကျွန်တော်အမြင်မှာတော့လွန်ကျွန်တယ်လို့တော့ကျွန်တော်မမြင်ဘူးတော်တော်ရခိုင်တက်မလို့တော့ဟိုအေးတော့ရခိုင်တက်မလို့လို့တုံးတာတော့အဲ့ဒါတော့ဟိုဘယ်လိုခေါ်မလဲသူတို့ပြေဝင်တုံးနှုတ်နဲ့အဲ့တိုင်းကိုတုံးပြီးတော့ဒီဘက်မှာဝင်ပြစ်တာတော့သူတို့ကအဲ့ဒီဟာကိုသူတို့ဝင်ပြစ်တယ်ပါလို့ကျွန်တော်တော့အဲ့လို
ဟုတ်ကဲ့
မြင်တာပေါ့
ဟုတ်ကဲ့ကိုစီရသူအစိုးရတက်လို့တုံးတဲ့အတွေ့တက်မတော်ရဲ့ပုံကြီးနဲ့ဂုံတိတ်ခါကိုများစွာထိခိုက်စေတယ်လို့တက်ဖက်ကမြင်ပါတယ်ဆိုတော့ဘယ်လိုသဘောထားအခြေခံနဲ့တက်ဖက်ကအဲ့လိုမြင်တယ်လို့ကိုစီသူယူဆလဲ
အဲကျွန်တော်တို့တွေးရတော့လေခုကသူကအစိုးရတက်ကစပြီပေါ့လေအစိုးရတက်ကစပြီဆိုတော့အကုန်လုံးကပြောင်းသွားပြီကျွန်တော်တို့အရင်တော့အခြေအနေတွေမဟုတ်တော့ဘူးပြောင်းသွားတဲ့အခါကျတော့အဲ့ဒါကိုဟိုအကုန်လုံးအဖွဲ့အစည်းတွေအကုန်လုံးကဒါသတိထားပြီးချင်းကပ်နေတာတွေးရတာပေါ့နော်ဥပမာတိုင်းသားလက်နက်ကိုင်တွေဆိုလဲဒါတို့တတိထားပြီးတော့ကြည်နေတယ်ပြီးတော့နိုင်ငံရေးပါတီတွေဆိုလဲဒါတိုင်းနာပါတီရောကျွန်တော်တို့ဒီတခြားပါတီတွေရောအဲ့ဒီအကုန်လုံးကသူက view design ကြည်နေတယ်တက်မတော်ကလည်းသူကဒါကိုကြည်နေတဲ့ခါကျတော့အစိုးရအစ်စ်လက်ထက်မှာဒါမျိုးတွေတုံးလာတဲ့ခါကျတော့သူကလည်းတတိထားပြီးတော့တုံ့ပြန်တဲ့သဘောပေါ့နော်ကျွန်တော်ကတော့အဲ့ဒါလေးသွားမြင်တယ်ဟိုစကလုံးအုံလုံးကစဒါတွေကနောက်ဆိုရင်တွင်သွားမှဆိုတဲ့ခါကျတော့ဒါအစ်စ်ကြောင်းတဲ့ချိန်မှာသူ view site ပြီးတော့စောင့်ကြည့်ပြီးတော့သူကထိန်းတယ်ဆိုတဲ့သဘောပေါ့လေအဲသူကန့်ကွက်တယ်ဆိုရင်လည်းကန့်ကွက်လိုက်တယ် ပြီးရင်ဒါမကြိုက်ဘူးဆိုလည်းမကြိုက်ဘူးပြောရပေါ့လေအဲ့တော့ကျွန်တော်မြင်ရတော့ဒါအစိုးရအသက်အကြောင်းလဲမှာဒါသတိထားပြီးတော့သူကဆောင်ရွက်နေတယ်လို့ကျွန်တော်မြင်တယ်ပေါ့နော်ခုနကလူပုံရင်းနဲ့ပဲပတ်သက်လို့ဖြစ်ဖြစ်နောက်အစင်လာတွေပါတယ်ဖြစ်သွားမှာဆိုတဲ့အခါကျတော့ကျွန်တော်တို့တခြားဖွဲ့စည်းတွေလိုပဲသူလည်းအဲ့လိုသတိထားပြီးတော့ချင်းကပ်နေတယ်လို့သွားပြီးတော့တွေ့ရတယ်ပေါ့နော်ဒီလာပိုင်းတွင်းမှာကအခုအစိုးရအသက်တက်တာဆိုသလားကြော်ကြော်လောက်ပဲရှိသေးတာပေါ့အဲ့ဒီချိန်တွင်းမှာကဒါမျိုးလေးတွေကသွားပြီးတွေ့နေရတာဟုတ်
တက်ဖက်ကနည်းနည်းလေးများတော့ဆက်စတိမခံပေါ့လေဒဇက်လေးမှဆက်စတိမခံဆိုတဲ့အနေအထားမျိုးကိုကျွန်တော်တို့ပြောလို့ရမလား
သူကတော့ခုနကကျွန်တော်ပြောခဲ့တဲ့အတိုင်းပေါ့လေသူကအစိုးရအသက်ပြောင်းတဲ့ချိန်ကျတော့သူကအကုန်လုံးကသူကတတိထားပြီးတော့သူကတုံ့ပြန်နေတဲ့အခါကျတော့ကျွန်တော်စိတ်တင်တော့လေအစင်လာဖြစ်သွားမယ်ဆိုလို့သူကကျန်ပြီးတော့သူကပရေးဥလိုက်တဲ့သဘောပေါ့လေကျွန်တော်ရက်စကားနဲ့ပြောမယ်ဆိုရင်တော့အဲ့ဒါလေးတော့သွားတွေ့ရအော
င်ဟုတ်ကဲ့ခင်ဗျာကျွန်တော်တို့တိုက်ရိုက်ပအောင်ဆွေးနွေးမယ်တော်တော်ရှင်တွေအတန်ပို့ပြီးဆွေးနွေးထားတာနောက်အီးမေးလ်နဲ့ပို့ပြီးဆွေးနွေးထားတာ Facebook ပေါ်မှာ message ရွေးပြီးဆွေးနွေးထားတာတော်တော်များပါတယ်သဘောထားတွေလည်းပဲဟိုဘက်ဒီဘက်သဘောတူတာရှိတယ်မတူတာရှိတယ်ဆိုတော့တော်တော်လေးကိုစိတ်ဝင်စားနေဆွေးနွေးကြတာရှိပါတယ်အရင်ဆုံးကျွန်တော်တို့ Norway နိုင်ငံကဥဖုတအောင်ကအတန်ပေးပို့ပြီးဆွေးနွေးထားလေအရင်ဆုံးနောက်ထောင်ကြည့်အောင်ပါ10မိနစ်နဲ့20ကန်ရှိပါတယ်ခင်ဗျာ
တမတော်နဲ့အစိုးရဟာတီးကြားရက်တီခွင့်ရှိနေတယ်ဆိုတဲ့အချက်ဟာမြန်မာနိုင်ငံရဲ့ထူးခြားတဲ့လက္ခဏာတစ်ရပ်ပါပဲရခိုင်စစ်အစိုးရဟောင်းရဲ့လက်ထက်မှာအတင်းအာရမအတီးပြုတ်ပြားထန်းခဲ့တဲ့2008ဖွဲ့စည်းပုံအခြေခံဥပဒေအရမြန်မာပြည်မှာဘယ်လိုအစိုးရမျိုးပဲတက်တဲ့တမတော်ရဲ့အထက်မှာလုံးဝမရှိစေရေးပဲဖြစ်တယ်ဒါဟာဆရာနာရှင်အဟောင်းနဲ့အတိတ်တို့အတွက်သူတို့အကျိုးစီးပွားများကိုကာကွယ်ဖို့ရည်ရွယ်ချက်ရှိရှိရေးဆွဲပြားထန်းခဲ့တဲ့2008ဖွဲ့စည်းပုံဥပဒေကြောင့်ဖြစ်ပါတယ်တမတော်နဲ့ပြည်သူလူထုကင်းကွာအောင်ခွဲခြားထားတဲ့2008ဖွဲ့စည်းပုံအတိုင်းဆိုရင်မြမတမတော်ကိုအစိုးရတားလို့လုံးဝခေါ်တုံးဆွဲလို့မရတော့ပါဘူးတမတော်ရဲ့ဂုံတိတ်ခါဆိုတာပြည်သူတင်မြောက်တဲ့ပြည်သူအစိုးရရဲ့လက်အောက်ကတမတော်ဖြစ်မှသာဂုံတိတ်ခါရှိမည်ဖြစ်ကြောင်းကျွန်တော်ယူဆကိုတင်ပြလိုက်ပါတယ်ခင်ဗျာ
နော်ဝေးနိုင်ငံကဥဖုတအောင်ရဲ့သဘောထားပါအခုတခါကျွန်တော်တို့နီယောင်မျိုးကတော်တော်ရှင်တူကိုခိုင်ဆိုးရဲ့သဘောထားကိုဆက်ပြီးနားထောင်အောင်ပါကိုခိုင်ဆိုးကိုခိုင်ဆိုးကဘယ်လိုသဘောရပါသလဲ
ဟုတ်ကဲ့ပါအခုတော့ဝေးပြီးဆင်းရတယ်ဆိုကျွန်တော်ခေါင်းကျေးဇူးတင်ပါတယ်အခုမြန်မာနိုင်ငံမှာအစိုးရတမတော်ဆိုတော့အစိုးရတမတော်လို့ပြောတာကတော့ကျွန်တော် MD ဘောဆောက်ပြောတာတော့မှန်တယ်လို့ပြောချင်တယ်ဘာမင်းဆိုတော့သူတို့ကအစိုးရအောက်ကပဲအစိုးရအောက်ကမနေရှင်လို့သူတို့ကဒီဟာနာမည်ကိုမလို့ရှင်လို့ဖြစ်နေတာအစိုးရဆိုတော့အစိုးရတရားရဲ့အောက်မှာပဲနေရမယ်အမေရိကန်မှာလည်းပစ်တာဟာအစိုးရအောက်ကပဲရှိတယ်။အဲ့ရောအခုကနေပြီးသူတို့ကဒါအာဏာရှင်စနိုင်းရဲ့နေပြီးသူတို့မှရှိလို့ရတယ်။အောက်ရှောင်းမအောင်မနေခဲ့တာသူအစိုးရသူတို့အဲ့ဒီဟာပဲသူတို့ပဲအဲ့ဒီနေတာပေါ့။အဲ့ရောမြန်မာနိုင်ငံမှာနေပြီးရှေ့သူရှေ့ကအရေးခေတုံးကဗားရဲ့ဟာရဲ့နောက်ပြီးရ2000ကအရေးခေတွေပေါ့အပြေးတာခဲ့တာရောပြည်သူပေါ့ကိုစားပြီးရစိတ်တမ်းမှမဟုတ်တာသူတို့ကအဲ့တော့အစိုးရတရားတရားအောက်မှာမနေသူကအဲ့ဒါအဲ့လိုပြောနေတာဖြစ်တာပေါ့
ဟုတ်ကဲ့ကိုခိုင်ဆို
ရခိုင်တပ်မတော်ကတော့ပြည်သူတွေကလိုလားတဲ့ရခိုင်ပြည်သူတရားလုံးကလိုလားတဲ့တပ်မတော်ဖြစ်တယ်ပြည်သူကနေပြီးရင်ထောက်ပို့ထားတဲ့တပ်အခုကရခိုင်ပြည်က
ဟုတ်ကဲ့ကိုခိုင်ဆိုးရဲ့သဘောထားရှင်းပါပြီခင်ဗျာကျေးဇူးအများကြီးတင်ပါတယ်ကိုခိုင်ဆိုးဝင်ရောက်ဆွေးနွေးတဲ့အတွက်ကျွန်တော် Facebook ကနေပို့ပြီးတော့ဆွေးနွေးထားတဲ့သောတာရှင်တူကတော့ကိုခိုင်ဆိုးနဲ့သဘောထားကွဲပါတယ်တရားဝင်အစိုးရဖြစ်တဲ့ NLD ဦးစီးအစိုးရရဲ့လက်အောက်ခံပြည်သူဝန်ထမ်းတက်မတော်တာနိုင်ငံကိုစားပြုတစ်ခုတည်းသောတရားဝင်လက်နက်ကင်တက်ဖွဲ့ပါတဲ့အစိုးရနဲ့အပြည့်ရမှထားတဲ့အဖွဲ့ဆိုရင်ဥပဒေအရနိုင်ငံတော်ကိုပုံကန်သူဖြစ်တာတတ်မှတ်ပြီးကပုံအဖွဲ့လို့ခေါ်ရမှာပါတဲ့ MRTB4 ရဲ့အတုံးလုံးဟာတက်မတော်ကိုတမကအစိုးရကိုပါစော်ကားရရောက်ပါတယ်တဲ့သောတာရှင်တူနောက်တူကလည်းပဲတက်မတော်ကိုအစိုးရတက်လို့သုံးတာကိုမှားတယ်လို့ယူဆပါတယ်တဲ့မြမတက်မတော်ပြည်တော်စုတက်မတော်အဲ့လိုမသုံးရင်တော့မှအစိုးရတက်မတော်လို့သုံးနှုံးတင်ပါတယ်နိုင်ငံရဲ့တက်မတော်ကိုအစိုးရတက်လို့သုံးရင်အေးအေးလိုလက်နက်ကင်အဖွဲ့ကိုရခိုင်တက်မတော်အစားရခိုင်တက်လို့သုံးနှုံးတင်ပါတယ်တဲ့ဒါမတူတဲ့သဘောထားတွေပါခင်ဗျာဆိုတော့ကိုမြင့်ကျော်ကြီးတန်းနဲ့ပတ်သက်ပြီးတော့ဒီကိစ္စဖြစ်သွားတဲ့နောက်ပိုင်းမှာအရင်တုန်းကလည်းဒီအစင်လာရှိတယ်တက်ဖက်ကနေပြီးတော့တခုခုကန့်ကွက်တယ်ပေါ့နော်ဆိုတော့မီဒီယာမှာသတင်းမီဒီယာမှာတန်းနဲ့ပတ်သက်ပြီးတော့တခုခုရေးတယ်တစ်ဖက်ကဒီလိုကန့်ကွက်တယ်ဆိုတော့ကြာလာရင်ဒီထက်ပိုပြီးတော့မီဒီယာမှာတန်းနဲ့ပတ်သက်ရင် self censorship ကိုဖတ်တာကိုငကူကလေးကဘယ်သူမှမပိတ်ခင်ကိုဖတ်တာကိုပိတ်ထားလိုက်တာပေါ့အဲ့လိုမျိုးတွေပိုပြီးတော့များများမြင်လာဖို့လားလားရှိတယ်လားကိုမြင့်ကျော
်မီဒီယာကအဲ့ဒါပါပဲနောက်ဆိုကျွန်တော်တို့ဒီပေါ့ဒီပုံရတော့ PDF ကစာရင်းကြည့်ရဘာလို့မဖြစ်တော့ဒီလိုမျိုးတို့တောင်းလာကြတဲ့တင်းမီဒီယာတွေလည်းများပါတော့အဲ့ဒီတောင်းလာကြအဲ့လိုမျိုးတွေမတောင်းအောင်အခုလိုမျိုးပြင်းထန်တဲ့ပြင်းထန်တဲ့ထုတ်ပြီးတော့ရ ရတဲ့ကတော့အဲ့ဒီဆက်စံတဲ့လုံအောင်ကြီးရတာဆိုတော့ကျွန်တော်နားလေတယ်ဆိုတော့အားလုံးတော့ဟိုလေးတို့ဒီအမေသူဝန်ရဲ့ဒေါ်လာတန်မတော်ရဲ့ဒေါ်လာတန်ဟိုမျက်နှာမှာချင်းရတော့ဒီသူတို့ဟိုတိုက်တဲ့တုံးလုံးတော့ပဲဒီဝင်နေပုံရဟိုအဲ့ခံတဲ့ခေါ်လာတယ်ဆိုတော့ပြော
ကိုစီရသူဘာလို့မြင်လဲဒီနောက်ပိုင်းမှာတက်နဲ့ပတ်သက်ပြီးတော့မီဒီယာဘက်မှာကိုဖတ်တာကိုကြိုတင်တီးဖြတ်ထားတဲ့ဟလာထိန်းချုပ်ပြီးတော့မှရေးတဲ့ self censorship တွေပုံများလာမယ်လို့ကိုစီရသူမြင်သလား
ကျွန်တော်စိတ်တင်တော့ဟိုဟာပေါ့ကျွန်တော်တို့ကမီဒီယာဟိုလွတ်လပ်ခွင့်ရတာတကြိမ်ရပြီးရင်လူတွေကဟိုပြန်တော့မပေးချင်ကြဘူးလေဟိုလွတ်လပ်လာရင်အဆိုဟိုကျွန်တော်2014လောက်ကစပြီးတော့ကျွန်တော်တို့တော်တော်လေးဟိုလွတ်လပ်လာရေးလာကြတယ်ရေးလာကြတဲ့အခါကျတော့အဲ့ဒီအချိန်ကကျွန်တော်တို့ကအခုနည်းနည်းလောက်ကြီးလိုက်တဲ့အခါကျတော့ပြန်ပြီးတော့ဟိုကျောက်ဖို့ခက်သွားတာပေါ့နော်ကျွန်တော်တို့အရင်ကတော့လွတ်လပ်လက်မရေးခဲ့ရဘူးသို့တော်လည်းလွတ်လပ်ရေးလာတဲ့အချိန်ကျတော့ဒီရတာတိလာတဲ့ခါကျတော့ပြန်တော့ကျောက်ဖြစ်ဖို့တော့မလွယ်တော့ဘူးပေါ့ဒီအဲ့ကကျတော့ဟိုဘာတော့ရှိမလဲဆိုတော့ကျွန်တော်တို့ဟို conflict sensitive journalism ပါညာဆိုတော့အဲ့လိုမျိုးတွေနဲ့ကြည့်ပြီးတဲ့ခါကျရင်တော့ဟိုရေးတာတားတာကတော့ဟိုစဉ်းစားပြီးတော့ရေးတာမျိုးတော့ရှိနေမယ်တာဝန်ခံမှုတာဝန်ယူမှုနဲ့ရေးတာမျိုးတော့ရှိနေမယ်ဒါပေမဲ့စင်ဆာပါညာတော့ကျွန်တော်စိတ်ထင်ကျွန်တော်တို့ဒီကလူတွေကဟိုစင်ဆာဆိုသိအတန်တော့မကြားကြင်ကြတော့ဘူးဆိုတော့လေ
ဟုတ်ကဲ့
ဟိုလိုမျိုးကြီးရောအဲ့လိုမျိုးကြီးရောဟိုဖြစ်လာဖို့တော့သိမရှိဘူးတချို့လည်းဖြစ်ရင်လည်းဖြစ်မှာပေါ့လေဒါပေမဲ့ကျွန်တော်စိတ်ထင်တော့ဖြစ်ဖို့နည်းမယ်ထင်တယ်ဟုတ
်ဟုတ်ကဲ့ကုစီတူမေကြီးလာမျိုးကတော့တော့ရှင်ဦးစိန်မောင်ကတော့အေးအေးကိုရခိုင်လက်နက်ကန်တောင်းချမ်းသူများလို့သုံးလိုက်ရင်များစွာထိခိုက်နေတာသွားစေပါမယ်ရခိုင်လက်နက်ကန်တက်လို့သုံးရင်တင့်တော်ပါမယ်အစိုးရလက်အခံတက်ကိုတော့အစိုးရတက်ပေါ့တဲ့ဒါကြောင့် AA ကိုအာရကန်အာမီရခိုင်တက်မတော်လို့យោသားဆိုဘာသာပြန်យេតတာဖြစ်ပြီးဗမာတက်မတော်ကိုအစိုးရတက်လို့យេតခြင်းကလည်းတမယိုးကြយេតမျိုးဖြစ်လို့တိတ်ခါကြတိတ်ခါတက်เสียမှာမဟုတ်လို့ထင်ပါတယ်အပြစ်ဆိုเสียလည်းမဟုတ်လို့ထင်ပါတယ်တဲ့မိကလာမျိုးကတော့တော်ရရှင်ဦးစိန်မောင်မှာကျွန်တော်တို့အခုတိုက်ရိုက်ဆွေးနွေးမဲ့တော်ရရှင်နောက်တူဖိတ်ခေါ်ပါမယ်ထိုင်းနိုင်ငံဖူခဲမျိုးကနေဆွေးနွေးမဲ့ကိုမင်းခိုင်မှာကိုမင်းခိုင်ကိုမင်းခိုင်ရဲ့သဘောထားဆွေးနွေးလို့ရပါပြီခင်ဗျာ
ဟုတ်ကဲ့ခင်ဗျာကျွန်တော်ရဲ့အမြင်ကတော့ဒီစစ်တပ်ကအစိုးရတက်လို့ခေါ်လိုက်လို့ဘာမှမသိခဲ့တိခဲ့ကြမရှိဘူးလို့ထင်ပါတယ်။ဘာလဲဆိုတော့သူတို့မတိခဲ့ကြကုန်တိုက်ခါမှမရှိတော့တာဗျာ။ဘာလဲဆိုတော့သူတို့ကပြည်သူရှိတဲ့တပ်လို့မဟုတ်ဘူး။အာဏာရှင်တပ်လို့ရှိနေတာဗျာ
။ဟုတ်ကဲ့
သူတို့ကျွန်တော်ထင်ပါတယ်မြန်မာပြည်ကပြောတာနဲ့သူတို့ကအစိုးရအဖွဲ့ကိုရောအခြေခံဥပဒေအရာထိန်းချုပ်နိုင်ခြင်းရှိလို့အစိုးရတက်လို့ခေါ်တာရှိမှဖြစ်မှာတယ
်။ဟုတ်ကဲ့ကိုမင်းခိုင
်လို့ဟုတ်ကဲ့ဒီလိုဘုံတခါရှိတဲ့တက်မတော်ဖြစ်ရှင်တော့နိုင်ငံတော်ရဲ့ဥဆောင်မှုအခန်းငယ်လာမှာစစ်တပ်ရဲ့ဝင်ရောက်ဆက်ဆံမှုတွေကိုနောက်ဆုတ်ပြီးတော့အိမ်ချက်တော်ထဲမှာသူတို့တပေါ်နဲ့သူတို့ထိုင်ဝင်ထိုင်နေတဲ့အစိတ်သားကိုစစ်တပ်ရဲ့ပြန်ပို့မှပြည်သူရှိတဲ့တက်မတော်ဖြစ်လာနေတယ်ကျွန်တော်ရှင်းပါတယ်ခင်ဗျ
ဟုတ်ကဲ့ပါကိုမင်းခိုင်ကျေးဇူးအများကြီးတင်ပါတယ်ဖူခက်ကနေဝင်ရောက်ဆွေးနွေးတာကိုမြင့်ကျော်တက်မတော်ဘက်ကနေပြီးတော့ဒီလိုသတင်းထုတ်ပြန်တဲ့ကိစ္စကငါတို့ကအစိုးရလက်အခံတက်မဟုတ်ဘူးဆိုတဲ့အတိပဲမျိုးထီကိုတက်ရောက်တယ်လို့ထင်သလားကိုမြင့်ကျော်
အဲ့ဒီလိုမျိုးတော့ကျွန်တော်တို့မတွေးမိပါဘူးလေသို့တော်လည်းအခုဒီဆွေးနွေးကမ်းမှာတချို့ကအဲ့ဒီအယူဆမျိုးဟိုအဲ့ဒီလိုစုတုံမျိုးတွေးတယ်ဆိုတော့လည်းဟိုသဘာဝကျတယ်ပေါ့လေသို့ပေမဲ့လည်းသူတို့အဲ့လိုညီရတယ်ညီရဆိုတော့ကျွန်တော်တို့အတိအကျတော့မပြောတတ်ဘူးဟိုနောက်တစ်ခါတော့ကျွန်တော်မြင်တာကဒီလိုဒီစကလုံးထဲကိုပြည်တော်စုအားလုံးပါဝင်တဲ့တက်မတော်တစ်ခုလေးပဲရှိတယ်ဆိုတဲ့ဟာကနိုင်ငံရေးပြဿနာနောက်ကွယ်နိုင်ငံရေးပြဿနာကိုလှည့်ဟပြလိုက်တယ်လို့ကျွန်တော်မြင်ပါတယ
်
တကယ်တမ်းကျတော့ဒီဟာကတိုင်းသားလက်နက်ကိုင်တွေနဲ့ဟိုအခွင့်အရေးဖက်ဒရယ်ကိစ္စပေါ့နော်အဲ့ဒီဟာကဒီအတုံးနှုံးတွေမှာလာပြီးတော့ထင်ဟတဲ့သဘောဒီပြဿနာကိုဖြေရှင်းနိုင်မှတကယ်တမ်းတော့အားလုံးပြည်လည်နိုင်မယ့်ဟာလို့အဲ့ဒီဟာကိုလှည့်ဟပြတယ်လို့ပဲကျွန်တော်တော့နားလဲတာပေါ့နော
်ဟုတ်ကဲ့ကိုစီသူတကယ်လို့များကျွန်တော်နည်းနည်းစဉ်းစားမိတာက MRTV4 ရဲ့ထုတ်လွှင့်ချက်မှာဟလာရခိုင်တပ်မတော်လို့မသုံးမဲ့နဲ့ရခိုင်လက်နက်ကိုင်အဖွဲ့ဒါမှမဟုတ်လည်းပဲတပ်ဖက်ကညွှန်းတယ်လို့ရခိုင်တောင်းချမ်းသူအဖွဲ့လို့သုံးပြီးတော့အစိုးရတပ်မတော်ကိုကြတော့တပ်မတော်ကိုကြတော့အစိုးရတက်လို့ပဲသုံးနှုံးမယ်ဆိုရင်ကောတပ်ဖက်ကဒီလိုမျိုးတွန့်ပြန်လိမ့်မယ်လို့ကျွန်တော်ခန့်မှန်းလို့ရမလား
အဲအဲ့တော့ကျွန်တော်တို့အေအေတို့ဘာလို့ဘယ်တက်မဆိုတော့ဟိုညာတော့ဖြစ်တော့ဟိုတိုင်းသားလက်နက်ကိုင်ပေါ့နော်အရင်ကတော့အဲ့လိုမျိုးတွေသုံးတယ်ခုနောက်ပိုင်းတော့ဟိုကျွန်တော်တို့မျိုးသားပြန်လဲရင်ဂျာစီကိုရှေ့ရှုပြီးတော့တိုင်းသားလက်နက်ကိုင်ပါညာဆိုရင်ဒါကဟိုအဆုံးမလုပ်ဘူးပေါ့လေအဲ့ကကြတော့အဲ့လိုသုံးကြတော့တက်ကတော့အဲ့လိုဖြစ်တယ်ဆိုတာမှကျွန်တော်ကတော့ issue နှစ်ခုပေါ့လေသွားမြင်တယ်တစ်ခုကတော့အတုံးနှုံးပေါ့ဘာသာစကားပေါ့နော်ဘာသာစကားဟိုနောက်မီဒီယာရဲ့အတုံးနှုံးပေါ့နောက်တစ်ခုကတော့ဘာလဲဆိုနိုင်ငံရေးပေါ့အဲ့တော့ဟိုဘာသာစကားနဲ့ကြည့်ရင်ကြတော့လေဟိုတက်မတော်ဆိုတဲ့အသေးပဲကိုကဟိုအရင်ခေတ်ကအတုံးနှုံးပေါ့ Royal Army ပေါ့နော်ဆိုတော့ကတော့ဘရင်ရဲ့တက်ဆိုတဲ့သဘောဘရင်ရဲ့တက်ဆိုတာကတော့ဘရင်ဆိုတာကတော့အဲ့လိုကအစိုးရဆိုတော့အစိုးရရဲ့တက်ဆိုတဲ့ဟာကတော့ပါပြီးသားပေါ့ဒါပေမဲ့နာမည်အဲ့အရာမျိုးရှိနေတာပေါ့
ပြောတော့တော့ကွာတော့ဟိုဘဲဖွဲ့မီးစီဖြစ်ဆိုတော့ကိုခေါ်စီတင်တဲ့နာမည်ရှိတာပေါ့ဗျာ
ကိုရ
ဲ့ brand ပေါ့ဟုတ်အဲ့ဒါဟိုမှာမီဒီယာကတော့ခုနကလို့သူကလွဲတယ်လို့ကောက်ပြီးတော့ဟိုသုံးတဲ့ဟာမျိုးကြီးကျွန်တော်တို့ကရှိတာပေါ့လေအလဲအလဲနဲ့သုံးတယ်ဥပမာနိုင်ငံခြားမှာဆိုလဲနိုင်ငံခြားပုံကိုရီးယားတောင်မှမြန်မာတက်ဆိုရင်ကျွန်တော်တို့ဒီ government forces လို့လဲသုံးတယ်နောက်ပြီးတော့ tamaro ဆိုပြီးတော့ TATMADAW ဆိုပြီးတော့ tamaro လို့လဲသူကဟိုသုံးရတဲ့ဟာဆိုတော့တတိချက်ကတော့အသုံးနှုန်းပေါ့နောက်တစ်ခုကတော့နိုင်ငံရေးပေါ့အဲ့တော့နိုင်ငံရေးပြဿနာရှင်းသွားမှာပဲကျွန်တော်တို့ကဒီအတုံးလုံးပြဿနာရှင်းသွားမှာတော့အတုံးလုံးပြဿနာကြီးပဲကျွန်တော်တို့ကအအောင်ဆိုင်နေလို့တော့မရဘူးပေါ့နော်တကယ်ရင်းအစ်စ်ကတော့နိုင်ငံရေးပြဿနာခုနပြောတဲ့ဒီတက်မရော်ကဟိုဖက်ဒရယ်အာမေပဲပြောပြောကျွန်တော်တို့ပြည်တော်စုတက်မရော်ပဲပြောပြောအဲ့လိုတက်မရော်ဖြစ်သွားတော့မှာပဲဒီကိစ္စတွေကစကားလုံးအုံလုံးတွေကအငင်းမပွားတော့ပါဘူး
ဒါ
တကယ်ပြဿနာတော့ဟိုကျွန်တော်အမြင်နိုင်ငံရေးမှာရှိ
ဒီထက်ပိုပြီးတော့နှက်ဆိုင်ပါတယ်နော်ဒီပြဿနာကဟုတ်တယ်ဆွေးနွေးမယ်ရခိုင်ပြည်နယ်မင်းပြားမျိုးကတော်တော်ရှင်ဥမောင်ကျော်စံဥမောင်ကျော်စံရဲ့သဘောထားဆွေးနွေးပါခင်ဗျာ
ဟုတ်ပဲကျွန်တော်ဆွေးနွေးပါပဲကျွန်တော်ပြောလို့လာတော့တူတူလေးပါတပ်မတော်ဟိုအစိုးရတက်လို့ခေါ်နောက်ရခိုင်ဟိုလက်နက်ကန်ဟိုရခိုင်အေးဟိုရခိုင်ဟိုဘောရခိုင်တပ်မတော်လို့ပဲခေါ်အဲ့ဒါခေါ်တဲ့နာမည်ခေါ်ဝတ်သုံးလုံးကတော့ကျွန်တော်ကတော့အရေးမကြီးလို့မြင်ပါတယ်ဘာလို့လဲဆိုတော့မီဒီယာကတော့လွှဲလို့ခေါ်တာပါတကယ်တော့ဒီလိုဒီတက်မလို့ဟိုဘောဒီတက်မလို့ဟိုဒုစိတ်ခါကြားစင်းနေတယ်ငါဒုစိတ်ခါတက်တယ်ကြားတယ်ဆိုတော့အခွန်ဝင်မဆိုင်ဘူးလို့ထင်ပါတယ်ဒုစိတ်ခါတက်တယ်ကြားတယ်ဆိုတာတက်မလို့ရအလုပ်ပါဆိုတာကတက်မလို့ကတိုင်းရင်းသားတွေနဲ့လက်နက်ကြယ်တွေနဲ့လက်ပြီးတော့နိုင်ငံကိုကာကွယ်ဖို့ရလေးမရခင်ကတက်ပေါင်းစုအပြင်နဲ့မြန်မာတက်မလို့ဟာဒါရီလာလည်းနဲ့ကြက်တယ်အခုလို့အဲ့လိုဘက်ပေါ်စုဖြစ်ဖြစ်ဖြစ်ခဲ့ကြပါတယ်ဒီတိုင်းပဲကျွန်တော်ကဒီတိုင်းလုပ်လို့ရှိရင်အရှိတင်နိုင်တယ်လို့ကျွန်တော်မြင်ပါတယ
်ဟုတ်ကဲ့ပါဦးမောင်ကျော်စံကျေးဇူးများကြီးတင်ပါတယ်တော်ရရှင်နောက်တစ်ဖိတ်ခေါ်ပါမယ်ဆလိုင်းဘွေကုန်းဆလိုင်းဘွေကုန်းသဘောထားဆွေးနွေးပါခင်ဗျ
ာဟုတ်ကဲ့ဟိုပထမဦးဆုံးကျွန်တော်ပြောရမယ်ဆိုရင်တော့ MRT 4ကဟိုသူတို့တဘိုးရိုးနဲ့ပြောသွားတဲ့ဥစ္စာဖြစ်တဲ့အတွက်ဟိုဘယ်လောက်အပြစ်မတင်သေးပါဘူးလို့ပထမဦးဆုံးပြောချင်တယ်နောက်ဒုတိယချက်အနေနဲ့ပြောချင်တဲ့ဥစ္စာကတော့အဲ့ဒီရခိုင်တမရိုဆိုတဲ့ဥစ္စာကတော့တကယ်တမ်းပြောရမယ်ဆိုရင်တော့ရခိုင်တပုံလို့ပြောရင်တော့ကောင်းပါတယ်အဲ့ဒါမနစ်နာပါဘူးတကယ်တမ်းအင်္ဂလိပ်လိုနဲ့ဆိုတော့ rebel ပါအဲ့တော့တပုံဆိုတာပြည်သူထောက်ခံလို့တပုံဖြစ်တာပြည်သူမထောက်ခံဘူးဆိုရင်တော့အကျံဖြစ်တယ်မှာဖြစ်သွားမှာပေါ့နော်အဲ့တော့နောက်တစ်ခုတတိယချက်တွေနဲ့ဆွေးနွေးရှင်တဲ့ကိစ္စကတော့အဆွေအတက်ဆိုတဲ့ဥစ္စာကတော့ကောင်းပါတယ်ဘာလို့ဆိုအဆွေအတက်မရိုရဲ့အဆွေအတက်ပဲဖြစ်ဖြစ်အဲ့ဒါလင်းနေကင်ကတော့တမရအောက်မှာပဲနေရမှာဟုတ်တုတ်တုတ်ညာလိုက်ပဲအဲ့ဒီကိစ္စမှာတခုပြောချင်တဲ့ဥစ္စာကတော့အခုဒီတက်မတော်ကဥပဒေပြည်ပြီးမှရောတရားစီရင်မှရောအုပ်ချုပ်ရေးမှရောပါနေလို့အဲ့လိုမျိုးဟိုစိတ်များဟိုပေါက်တလားလို့အဲ့လိုပဲမြင်ပါလေဆရာ
ဟုတ်ကဲ့ဆလိုက်ပွေကုန်းကျေးဇူးအများကြီးတင်ပါတယ်တမိုးရှိတဲ့ဆွေးနွေးချက်ပါကျွန်တော်ပင်နေဆွေးနွေးသူနှစ်ဦးနားထောင်ပေးပါခင်ဗျာဆွေးနွေးချက်တွေကိုကျွန်တော်တို့အပိတ်မှထပ်ပြီးတော့ဆွေးနွေးဖို့အလှည့်ပေးပါမယ်တော်ရရှင်3ဦးကြံပါတယ်ကျွန်တော်ဇက်တိုက်ဆွေးနွေးချက်တွေတင်ပေးလိုက်ပါရစေခင်ဗျာတူဦးကကိုထိန်ဝင်းပါကိုထိန်ဝင်းဆွေးနွေးပါခင်ဗျာလူရင်းတူရှင်
းဟုတ်ကဲ့ကျွန်တော်ကတော့ပြောချင်တာကတော့ဟိုအစိုးရအသည့်ဆိုတော့လေကျွန်တော်တို့အစိုးရတမရာကြီးကလည်းပြောထားတယ်ဖက်ဒရယ်ပြည်ထောင်စုဟိုတည်ဆောက်မယ်ဆိုတော့ဖက်ဒရယ်ပြည်ထောင်စုဖြစ်လာလို့ရှိရင်အတုံးလုံးနေပေါ်မှာသွားပြီးတော့ဘာမှအာရုံစိုက်ချင်မလို့ဖက်ဒရယ်ပြည်ထောင်စုမှာတက်မရော်ဆိုတာရှိနေမှာပဲတိုင်းနာပေါင်းဆိုပါဝင်တဲ့တက်မရော်ဆိုတာရှိနေမှာပါဝင်ဆွေးနွေးနေတဲ့လူတွေပြောသူတို့ပါပဲအချက်လက်တွေအားလုံးအစကလုံးပေါ်မှာသွားပြီးတော့အာရုံစိုက်နေကြတယ်အမှန်တကယ်တော့ဖက်ဒရယ်ပြည်ထောင်စုက27ပင်လုံကိုလည်းခေါ်တော့မယ်ဖက်ဒရယ်ပြည်ထောင်စုကိုလည်းတိဆောက်တော့မယ်ဆိုရင်ဒီဥစ္စာတွေကိုသွားပြီးတော့အာယုံဆိုင်နေကြမလို့ပါဘူ
းတ
က်မတော်ဆိုတာကတော့အစိုးရတက်မတော်ပဲခေါ်ခေါ်ဟိုပြည်ထောင်စုတက်မတော်ပဲခေါ်ခေါ်ဘာမှဖြစ်ပါဘူးဂုံတိတ်ကလည်းထိခိုက်မှာမဟုတ်ပါဘူ
းဟုတ်ကဲ့ကိုထင်ဝင်း
တော့ရခိုင်တက်မတော်လို့သုံးလုံးတယ်ဆိုတာကမှန်ကောင်းမှန်ပါလိမ့်မယ်ဘာဖြစ်လို့ဆိုသူကတဘုံလို့သုံးလို့ရှိတဘုံဆိုတာကျွန်တော်တို့ငယ်ငယ်ကနားလေထားတာကဟုတ်လားရွာဒီမီးချုပ်မယ
်လူတ
ွေတက်မယ
်ဟုတ်ကဲ့ကိုထင်ဝင်းကျွန်တော်နောက်တော်ရရှင်နေအလှည့်ပေးလိုက်ပြစီကိုထင်ဝင်းကျေးဇူးအများကြီးတင်ပါတယ်ခင်ဗျာတဘောရရှင်မိတင်ပါတယ်ထိုင်းနိုင်ငံကကိုဇော်ကဲအလှည့်ပါကိုဇော်ကဲဆက်ဆွေးနွေးပါခင်ဗျာ
ဟုတ်ကဲ့ခင်ဗျာကျွန်တော်ဆွေးနွေးခြင်းလေအကြောင်းအရာလေးကတော့ဤထောင်စုတက်မတော်နဲ့အစိုးရတက်မတော်လို့ခေါ်တဲ့အတုံးလုံးမှာဘယ်ဟာကပြည့်မြတ်ပါတယ်လဲဆိုတာဖြေချပေးမယ်လို့ရှိရင်ကျွန်တော်အနေနဲ့ဆွေးနွေးမယ်လို့သိပေါ်ပါတယ်ခင်ဗျ
ာဤထောင်စုတက်မတော်နဲ့အစိုးရတက်အ
ဲဘယ်ဟာအတုံးလုံးအပူပြီးပြည့်မြတ်ပါတယ်လ
ေလို့ဟုတ်ကဲ့ကျွန်တော်တို့ရှင်းမှာတော့ဆွေးနွေးတော့ပါတယ်ကိုဇော်ကဲကိုဇော်ကဲရှေ့ပိုင်းတချို့လွတ်သွားပုံရပါတယ်အခုတစ်ခါထပ်လာပါဦးမယ်ကနလေးဆောင်ပါကချင်ပြည်နယ်ကကိုမင်းစီတန်းအလှည့်ပါကိုမင်းစီတန်းကရောဘယ်လိုသဘောရပါလဲခင်ဗျာ
ဟုတ်ကဲ့ကျွန်တော်အနေနဲ့တော့လေဒီမြန်မာတက်မတော်အနေနဲ့တော့ကန့်ကွက်တယ်လို့ထင်ပါတယ်
ဟုတ်ကဲ့
ဆိုတော့ဟိုကမ္ဘာပဲတိုင်းပြည်မှာဆိုတော့တက်မတော်ဆိုတာတခုပဲရှိပါတယ် အခုကျွန်တော်တိုင်းပြည်မှာဆိုရင်တော့ဒါတက်မလို့ဆိုတာဒါရည်တွက်လို့မရအောင်များနေတယ်ဒါမိကျုံမောင်ပြက်လောက်တိုင်းပြီလဲတက်မလို့ဆိုတာကိုနာမည်ခံလို့ရတယ်ဒါလုံးဝဖြစ်တယ်ဘူးဒါရကျွန်တော်ဒီတိုင်းပြည်ကိုစိတ်စိတ်မောမောဖြစ်အောင်ဥတည်နေလို့ထင်တယ်ဘာလို့လဲဆိုတော့အော်ကချင်ရလဲကချင်နိုင်ငံလုတ်ကျင်တယ်ကချင်တက်မလို့လုတ်ကျင်တယ်ရခိုင်ရလဲရခိုင်နိုင်ငံလုတ်ကျင်တယ်ရခိုင်တက်မလို့လုတ်ကျင်တယ်ကရင်ရလဲကရင်တက်မလို့လုတ်ကျင်တယ်ကရင်ကြီးနယ်ကရင်နိုင်ငံလုတ်ကျင်တယ်ဒါရလုံးဝဖြစ်တယ်လို့ထင်တာကျွန်တော်တို့တိုင်းပြည်စိတ်စိတ်မောမောကွဲအောင်ဟု
တ်ကဲ့ကိုမင်းစစ်တန်တန်ပြတ်သွားပါပြီဒါပေမဲ့ကျေးဇူးများတင်ပါတယ်တဘောဒါလည်းရှင်းမယ်လို့ထင်ပါတယ်ဒါကျွန်တော်တို့တော့တဘောဒါအစုံကိုကြားခဲ့ရတဲ့အတွက်အမြဲတမ်းကောင်းတယ်လို့ကျွန်တော်ကတော့ယူဆပါတယ်ဆိုတော့ကိုမင်းကျော်ရောကိုစရည်သူရောကျွန်တော်တို့ဆွေးနွေးကြတဲ့အထက်မှာတဘောဒါအစုံပါပါတယ်တစ်ဖက်ထက်ကနေပြီးတော့ရက်ပြီးတော့ဟလာတစ်ဖက်ဖက်ကိုပဲအလားထိုးနှက်ပြီးတော့ဆွေးနွေးတာမျိုးမရှိတဲ့အတွက်ကျွန်တော်တော့ဒီဆွေးနွေးချက်တွေဟိုတန်ဖိုးရှိတယ်လို့ကျွန်တော်ထင်ပါတယ်ဆိုတော့ရှင်းလျှောက်မှရောကိုမြင့်ကျော်နဲ့ကိုစီရီသူကျွန်တော်တို့တမနစ်ခွဲလောက်နောက်ထပ်အချိန်ကျန်ပါတယ်ကိုမြင့်ကျော်အရင်ပြောပါခင်ဗျာရှင်းလျှောက်မှရောဟလာတမ်မတော်ကလည်းသူ့ကိုတမ်မတော်လို့ခေါ်စေခြင်းနဲ့တမ်မတော်လို့ပဲခေါ်လိုက်ကျန်တဲ့တက်တွေကလည်းရခိုင်တမ်မတော်ကသူတို့ကိုသူတို့ရခိုင်တမ်မတော်လို့တုံးရခိုင်တမ်မတော်လို့တုံးအဲ့လိုဆိုရင်ကိုပြည့်လဲနိုင်မလားကိုမြင့်ကျော်
ကျွန်တော်မြင်တော့အဲ့လိုသူတို့ဟိုကျွန်တော်မီဒီယာအနေနဲ့ဟိုပြည်ဝင်ခေါ်ဖို့ဒီကိုတော့မဲ့ဟိုရေးတယ်မှုတစ်ခုရှိတယ်အဲ့ဒီလမ်းကိုရွေးမှာပါနော်အဲ့လိုကတော့အများကြီးသူဒီကနေ့ကမီဒီယာတော့အများကြီးနားလည်လွယ်အောင်ပြပေးတယ်လို့ဆိုရဲဟာတာရှိလွယ်အောင်နားလည်တော့မနေဘူးနော်အဲ့ဒီမှာဆက်သွားတယ်နားကိုဒီအမတ်ဖြစ်တဲ့ကဟိုအရာတော့ဘာမှပြဿနာမရှိဘူ
းဟုတ်ကဲ့
အရသားရကြတွေ့ထားတယ်မှာ
ဟုတ်ကဲ့ကိုစီဒီကျွန်တော်ကကုနာပြောတဲ့မိကွန်းတက်မတော်ကိုလည်းတက်မတော်လို့သုံးလိုက်ကျန်တဲ့ဖွဲ့ကိုလည်းသူတို့နာမည်တွေအတိုင်းသူတို့ခေါ်ခြင်းတဲ့အတိုင်းသုံးလိုက်တယ်ဆိုရင်ပြဿနာပြည့်လည်နိုင်မလားကိုစီဒီထင်လား
ကျွန်တော်တင်ရတော့အဲ့ဒီဟိုတက်မတော်ကတော့ခုနကလို့သူ့နာမည်ကိုအဓိကထားပြီးတော့သူကပြောတဲ့သဘောပဲပေါ့နော်အဲ့တော့သူ့နာမည်ကိုအဓိကထားပြီးပြောရင်တော့သူကအဲ့ဒီဟာအတွက်ကတော့ပြည့်လည်လိမ့်မယ်ထင်တယ်နောက်တစ်ခုကတော့ခုနကပြောတဲ့အတိုင်းပေါ့လေနိုင်ငံရေးပြည်လည်းမှာပဲဒီငိမ့်ချင်းရမှာပဲဒီကိစ္စတွေကပြတ်မှာပဲနှမို့ဆိုရင်တော့ဒီလိုမျိုးဆွေးနွေးပွဲတွေကကျွန်တော်ခဏခဏလုပ်နေရမှာပဲ
ဟုတ်ပါဗျာ
အဲ့တော့နောက်ဆုံးနိုင်ငံရေးပြည်လည်းမှာပဲဒါတွေကအလုံးအစင်ပြေမှာအဲ့ကြရင်တော့ခုနလိုတက်မလို့ရဲမှာလည်းအကုန်လုံးကပါနေမှာပဲလေအခုဆိုလည်းကျွန်တော်တို့ကရခိုင်ပြည်နယ်ကာဝယ်မှာလည်းအေအေကလည်းရခိုင်ပြည်နယ်ကာဝယ်မှာပဲတက်မလို့ကလည်းကာဝယ်မလို့ဆန္ဒရှိတယ်ဆိုနောက်ပိုင်းကျွန်တော်တို့ကအလုံးစင်ပြေသွားရင်တော့ဒီလိုမျိုးဆွေးနွေးပွဲတွေကတော့ပေါ်လာစရာမရှိဘူးပေါ့
တခြားကြောင့်ဝင်ဆွေးနွေးကြတာပေါ့ခင်ဗျာ
နော်ဒါကြီးကတော့နောက်ဆုံးပြေပါတော့ကျွန်တော်မြင်တော့
ကျွန်တော်လည်းတခြားကြောင်းတွေလှည့်လှည့်လို့ရတာပေါ့ခင်ဗျာပင်နိုင်ဆွေးနွေးပြတဲ့ဦးမြင့်ကျော်နဲ့ဦးစည်ရသူပါဝင်ဆွေးနွေးပြတဲ့သောဒရှင်တွေအားလုံး Facebook ကဆွေးနွေးသူ email ပို့ဆွေးနွေးသူအတန်ပို့ဆွေးနွေးသူအထူးပဲကျေးဇူးတင်ပါတယ်ခင်ဗျာနောက်တစ်ပတ်ဒီနေ့ဒီချိန်ဒီနေရာမှာပြန်ဆောင်ကြတာပေါ့ခင်ဗျာ
ကိုကြောကြောတင်းစီစဉ်တင်ဆက်တဲ့စနေညတရက်လေးလိုင်းစီစဉ်ကိုနားဆင်ကြကြရတာဖြစ်ပါလေရှင်အခုတော့ကြာနေသေးတဲ့ချိန်လေးအတွင်းမှာသတင်းကျဉ်းချုပ်ကိုကိုဇော်ဝင်းလိုင်းကကြီးညာပေးပါမယ်
အာဖဂန်နစ္စတန်နိုင်ငံတောင်ပိုင်းမှာဒေသခံစစ်ဝတ်စုံတွေဝတ်ဆင်ထားသူအုပ်ကစစ်ချေဆက်စခန်းကိုတနက်နေ့ပြစ်ခတ်တက်ခတ်ခဲ့တဲ့အတွက်သူတို့တပ်ဖွဲ့ဝင်အုပ်စနေနေ့ကတည်ဆုံသွားတယ်လို့နေတိုးညွန်ပေါင်းအဖွဲ့ကပြောပါတယ်။တနသမားတွေကိုနိုင်ငံတကာတပ်ဖွဲ့တွေကပြန်လည်တက်ခတ်ခဲ့တဲ့အတွက်အဲ့ဒီတနသမားနှစ်ဦးစလုံးလည်းတည်ဆုံသွားတယ်လို့ဆိုပါတယ်။မြောက်ကိုရီးယားနိုင်ငံကတမိုင်းဝင်လက်ရှိအာဏာပတ်တီးရဲ့ညီလာခံဒုတိယနေ့ကိုစနေနေ့ကကျင်းပခဲ့ပြီးခေါင်းဆောင်ကင်ဂျွန်အုန်ကိုပုံမှန်ကြီးမားတဲ့ဘွယ်တူအစ်စ်တွေထပ်မံပေးအပ်လိမ့်မယ်လို့မျှော်လင့်ရပါတယ်။သူကိုပါတီရဲ့အတွင်းရေးမှူးချုပ်ယာရူကိုခန့်မဲ့အစီအစဉ်ပါဝင်ကြောင်းအစိုးရပိုင်း KCN နဲ့သတင်းမှာဖော်ပြထားတာဖြစ်ပါတယ်။ကနေဒါနိုင်ငံအယ်ဘာတာဒေသမှာလောင်ကျွမ်းနေတဲ့ကြီးမားကြောင့်တိမ့်နေချီတဲ့ဒေသခံတွေကိုဘဲလို့ရအတင်းရွှေ့ပြောင်းခိုင်းနေရပြီးအခုထိအချိန်တော်ကြာအောင်မီးမငိမ့်နိုင်သေးပဲအထက်ကအခုတည်းနှစ်ဆလောက်ပိုကြီးမားလာနိုင်ချေရှိတယ်လို့ဒေသခံတာဝန်ရှိသူတွေကပြောပါတယ်။တော်မီဟာဒေသတလျှောက်ထိမနိုင်ဒီပဲဆက်လက်လောင်နေတာမို့ခုတည်းနှစ်ဆပိုကြီးလာနိုင်တယ်လို့အယ်ဘာတာပြည်နယ်တာဝန်ရှိသူတွေကပြောပါတယ
်။တည်င်းချင်းချုပ်ကိုကိုစုံမလိုက်ကကြီးညာပေးခဲ့တာဖြစ်ပါတယ်ရှင်။ဒီမနေ့စီစဉ်ထုတ်လုပ်ရမှုကကိုညံဝင်းအောင်ဖြစ်ပြီးတော့အင်ဂျင်နီယာကတော့ဇီနတ်အဗ်ဒူရာမန်ဖြစ်ပါတယ်။ကျမတို့နန္ဒာချမ်းပါရှင်။ VOA American တမနက်ဖက်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်မနေ့6နာရီကနေ9နာရီထိထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်ရှင်။ဒီစီစဉ်ကိုမနေ့7နာရီကနေ9နာရီထိပြန်လည်ထုတ်လွှင့်ပေးမှာမို့လိုင်းနိုမီတာ16လိုင်းနိုမီတာ19နဲ့လိုင်းနိုမီတာ41တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ရှင်။ VOA ကိုနားဆင်အားပေးကြတဲ့သောရရှင်တွေအားလုံးကို VOA ကအထူးပဲကျေးဇူးတင်ရှိပါတယ်ရှင်။
This program has come to you from the Voice of America, Washington.